Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 14ရက်နေ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျမခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါပစီကြီးချေးရွာမှာလူပေါင်း150ကျော်တေဆုံးခဲ့ရတဲ့လေကြောင်းတိုက်ခိုက်မှုကထိတ်လန့်စရာကောင်းကြောင်းနဲ့ပြဿနာအလုံးကိုငြိမ်းချမ်းစွာဖြေရှာဖို့အိန္ဒိယကတိုက်တွန်းလိုက်ပါတယ်ဒီလိုအရသားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်မှုကိုစင်ကာပူကလည်းရှုံချလိုက်ပါတယ်အမေရိကန်ထောက်လှမ်းရေးဆိုင်စတဲ့နေပေါက်ကြားမှုမှာတာဝန်ရှိသူတွေကိုတော့ချက်တပြေးနေမှာပဲဖမ်းဆီးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မိုးကျော်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းသွားမှာပါခင်ဗျာ
ဒီကျဲစစ်ကြောင်းနဲ့၃ကြောင်းတက်လာတယ်တက်လာပြီးတဲ့ခါကျတော့ဒီဘာတွေကိုဝင်ရမရှို့တော့ခရအကြောင်းနေလည်းပါသွားတယ်အိမ်ကျဲက30လောက်တော့ပါသွားတာအိမ်နေသားကြောင့်တက်အိမ်စစ်တက်နဲ့ပေါင်းတယ်
ကရင်ပြည်နယ်မြဝတီဘက်မှာ KNL PDF ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီနဲ့နေကြားဆောင်တပ်ပူပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီနဲ့နေကြားဆောင်တပ်တွေကကျေးရွာတွေကိုမိရှုခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်အဲ့ဒီနောက်ကံပလူမြို့နယ်ပစီကြီးကျေးရွာလေကြောင်းတိုက်ခိုက်မှုဟာစစ်ရာဇဝင်မှုမြောက်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မာကြီးဦးကျော်မိုးထွန်းကပြောဆိုခဲ့ပါတယ်ဒါ့အပြင်စင်ကာပူနဲ့မလေးရှားမှာရှိတဲ့မြန်မာအလုပ်သမားတွေတက်တန်းတိုးရမှာလည်းလိမ့်လည်မှုရှိနေတယ်လို့ပြောဆိုတာတွေရှိပါတယ် WHO ရဲ့85နှစ်မြောက်နေ့မှာအချိန်ကာလမှာကမ္ဘာ့ကျန်းမာရေးအခြေအနေစတဲ့မြန်မာနဲ့ကမ္ဘာကသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြသွားမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလှော်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လင်းပေးအောင်မှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြပေးပါမယ်
စကိုင်းတိုင်းကံမလူမျိုးနဲ့ပစီကြီးချေးရွာမှာစစ်ကောင်စီရဲ့ April 17ရက်လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်း150ကျော်တေဆုံးခဲ့တဲ့အကြမ်းဖက်မှုဟာထိတ်လန့်စိုးရင်စရာကောင်းကြောင်းနဲ့ပြဿနာအလုံးကိုငြိမ်းချမ်းစွာဖြေရှာဖို့အတွက်အိန္ဒိယအစိုးရကချက်တပြေးနေမှာပန်ကြားလိုက်ပါတယ်မြန်မာပြည်သူတွေဟာအိန္ဒိယရဲ့အိန္ဒိယချင်းမိတ်ဆွေတွေဖြစ်တဲ့အတွက်ဘယ်အလုံးကအကြမ်းဖက်မှုတွေကိုရက်စဲပြီးပြဿနာအလုံးကိုငြိမ်းချမ်းစွာဖြေရှာကြဖို့အိန္ဒိယကထပ်တလဲလဲတိုက်တွန်းနေတာဖြစ်ကြောင်းအိန္ဒိယနိုင်ငံခြားရေးဌာနပြောခွင့်ရအရင်တန်းဘက်ချီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းတည်ငြိမ်မှုနဲ့ဒီမိုကရေစီလမ်းပေါ်ပြန်ပြီးလျှောက်ဖို့လည်းထပ်မံတောင်းဆိုကြောင်းပြောပါတယ်ဒီတိုက်ခိုက်မှုကြောင့်တေဆွန်အသူအရေးအတွက်ကိုအတိအကျမသိရသေးပေမဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း165ယောက်တေဆုံးပြီးအယောက်30ကျော်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးမြန်မာစစ်ကောင်ဆောင်ရဲ့လုပ်ရက်ကိုအိန္ဒိယဘက်ကဝေဖန်မလာမျိုးတိတ်မရှိခဲ့ပါဘူး။အိန္ဒိယဟာလက်နက်ကိုင်အဖွဲ့ရရှိနေတဲ့မြန်မာနဲ့နေချင်းထိစပ်နေတဲ့သူ့ရဲ့မြောက်ပိုင်းပြည်နယ်တွေလုံခြုံရေးကိုစိုးရိမ်နေတယ်လို့သူ့ဘက်ကနေဖိအားတစုံတရာပေးတာဟာမြန်မာစစ်ကောင်ဆောင်ကိုပြိုင်ဘက်တရုတ်စီကိုတွန်းပို့တယ်လို့ဖြစ်သွားမှာကိုစိုးရိမ်နေတာဖြစ်ပါတယ်။အိန္ဒိယအစိုးရဟာစစ်ကောင်ဆောင်နဲ့မြန်မာနိုင်ငံဒီမိုကရေစီရွှေ့နှုတ်ဖို့အတွက်နှီးလန်းတွေရှာနေတယ်လို့အိန္ဒိယအရှေ့မြောက်ပိုင်းကမီဇိုရန်လိုပြည်နယ်မျိုးတွေမှာလာရောက်ပြီးခိုလုံနေတဲ့မြန်မာဒုက္ခသည်တွေရဲ့ပြဿနာတွေကိုပါဖြေရှင်းနိုင်ဖို့အတွက်ကြိုးစားနေတာဖြစ်ပါတယ
်လူရာနဲ့ချီတည်ဆုံခဲ့ရတဲ့ကမ်ဘလူးပစိကြီးကျေးရွာလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးကန့်ကွက်ရှုံချတဲ့နိုင်ငံတွေထဲမှာအာဆီယံအဖွဲ့ဝင်စင်ကာပူနိုင်ငံလည်းပါဝင်လာပါတယ်အရာသားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဘယ်လိုတိုက်ခိုက်မှုမျိုးကိုမဆိုပြစ်တင်ရှုံချပြီးခွင့်လွှတ်နိုင်မှာမဟုတ်ဘူးလို့စင်ကာပူနိုင်ငံရဲ့ဝန်ကြီးဗီဗီယန်ဘာလာခရစ်ချနန်ကကြားသာပတင်းတွေတုံမှာပြောဆိုလိုက်ပါတယ်။စကိုင်းတိုင်းကမ်ဘလူးမြို့နယ်တဲကပစိကြီးချေးရွာမှာပြီးခဲ့တဲ့အင်္ဂါနေ့ကစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အပြစ်မဲ့ပြည်သူ168ဦးထက်မနည်းသေဆုံးခဲ့ပြီးဒဏ်ရာရသူအများအပြားရှိခဲ့တာဖြစ်ပါတယ်။ဒီအတွက်အင်ဒိုနီးရှားနိုင်ငံကအာဆီယံဥက္ကဋ္ဌအနေနဲ့ပြင်းပြထန်ထန်ရှုတ်ချကြောင်းထုတ်ပြန်ခဲ့ပြီးဒီထုတ်ပြန်ချက်ကိုလည်းစင်ကာပူနိုင်ငံကထောက်ခံတယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးကသူ့ရဲ့လူမှုကွန်ရက်ဆာမျက်နှာမှာရေးသားပါတယ်အာဆီယံရဲ့ထုတ်ပြန်ချက်မှာအ ਨੇ စုံလူဒါဇင်နဲ့ချီတည်ဆုံးခဲ့တယ်လို့ဖော်ပြထားပြီးအကြမ်းဖက်မှုလုပ်ရတဲ့အထူးသဖြင့်အရာသားတွေပေါ်ကျူးလွန်တာတွေကိုရပ်တန့်မှုတောင်းဆိုထားပါတယ်စင်ကာပူနိုင်ငံသားရဲ့ဝန်ကြီးရဲ့ပြောဆိုချက်မှာတော့ဒီတိုက်ခိုက်မှုတွေအတွက်အထူးစိုးရိမ်ကြောင်းနဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အကြမ်းတက်ကိုငြိမ်းချမ်းစွာဖြေရှင်းရေးအတွက် အင်ဒိုနီးရှားအပါအဝင်အခြားအာဆီယံနိုင်ငံအဖွဲ့ဝင်တွေနဲ့မိတ်ဖက်နိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်ဖို့ကတိကဝတ်ပြုတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရေရှိတည်တံ့ခိုင်မြဲပြီးဂျင်းကြားနဲ့အဖြေကိုရှာဖို့အားလုံးပါဝင်တဲ့အမျိုးသားအဆင့်ဆွေးနွေးပွဲတွေလှုပ်ဆောင်ဖို့အာဆီယံကြီးညာချက်မှာလည်းထည့်သွင်းတိုက်တွန်းထားပါတယ်
။တရုတ်နိုင်ငံကိုရောက်နေတဲ့ဘရာဇီးသမ္မတလူးဝစ်အင်နာစီယိုလူလာဒါဆီလ်ဗာကဘရာဇီးဟာကမ္ဘာအခင်းချင်းနဲ့ကိုပြန်ပြီးရောက်လာပြီလို့ပြောကြလိုက်ပါတယ်။ဒါဟာဘရာဇီးနိုင်ငံကကုန်သွယ်ဆက်ဆံရေးပို့အကောင့်လုံးမှာနဲ့ယူကရိန်းငြိမ်းချမ်းရေးအတွက်ပံ့ပိုးလှုပ်ဆောင်မှုတွေကိုရည်ညွှန်းပြီးတော့ပြောဆိုလိုက်တာလည်းဖြစ်ပါတယ်
။ O Brasil está de volta com a disposição de contribuir novamente
ပံ့ပိုးတိုးတက်မှုရှိတယ်လို့မျှတမှုရှိပြီးတဘောဝန်ကျင်ဆိုင်ရာရေရှည်တည်တံ့မဲ့ကမ္ဘာကြီးဖြစ်လာအောင်တည်ဆောက်နေတာတွေမှာတက်တက်ကြွကြွအပါဝင်ဖို့အတွက်ဘရာဇီးပြန်လာပါပြီလို့သမ္မတလူလာဒါဆီလ်ဗာကပြောသွားတာပါသမ္မတဟောင်းဂျန်ရယ်ဘိုဆိုနာရိုလက်တက်လေးနှစ်တာကာလအတွင်းအထူးကြံဒီပါဖြစ်ခဲ့တဲ့ဘရာဇီးနိုင်ငံကိုပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ကြိုးစားနေတဲ့လဝဲရင်းသမ္မတလူလာဒါဆီလ်ဗာဟာဗုဒ္ဓဖူးနေ့ညပိုင်းမှာရှန်ဟိုင်းကိုရောက်လာတာဖြစ်ပါတယ်ချက်တဲ့ပရင်းနေကတော့သူ့ရဲ့နိုင်ငံရေးမိတ်ဖက်သမ္မတဟောင်းတဦးဖြစ်သူဒီလ်မာရူဆက်ကိုဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကတို့ပါဝင်တဲ့ BRICS အဖွဲ့ရဲ့တရုတ်ခြေဆိုင် NDB ဘဏ်ဥက္ကဋ္ဌအဖြစ်နဲ့ခန့်တဲ့အခမ်းအနားကိုတက်ရောက်ခဲ့ပြီးတော့အရင်ကကမ္ဘာရဲ့အရေးကြီးဆုံးဆုံးဖြတ်ချက်တွေမှာမပါဘဲဖြစ်နေတဲ့ဘရာဇီးဟာအခုတော့နိုင်ငံတကာစင်မြင့်ပေါ်ကိုပြန်ရောက်လာပြီလို့သမ္မတလူလာကပြောကြားခဲ့တာဖြစ်ပါတယ်။လူလာဟာတောက်ကြံနေမှာတော့ရှန်ဟိုင်းကနေဘေကျင်းကိုသွားရောက်ပြီးတရုတ်သမ္မတရှီကျင်ပင်နဲ့တွေ့ဆုံမှာဖြစ်ပြီးတော့ကုန်သွယ်ရေးကိစ္စရပ်တွေအပြင်ယူကရိန်းအရေးကိုလည်းဆွေးနွေးမယ်လို့ခန့်မှန်းကြပါတယ်။တရုတ်နဲ့ဘရာဇီးတို့ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတဲ့အတွက်အနောက်နိုင်ငံတွေကစိုးရိမ်နေကြပေမဲ့သူတို့နှစ်နိုင်ငံကတော့ယူကရိန်းရေးနဲ့ပတ်သက်ပြီးဂျောင်းဝင်ဆောင်ရွက်သူတွေအဖြစ်နဲ့ရပ်တည်နေကြတာလည်းဖြစ်ပါတယ်။
တာလီဘန်အုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အခြေအနေတွေကိုပြန်လည်သုံးသပ်ဖို့နဲ့လိုအပ်တဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြုလုပ်ဖို့အတွက်ရုရှားတရုတ်အပါအဝင်ဒေသတွင်းနိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးကိုကြာတာပတင်းနေ့မှာဥဘက်ကစ္စတန်နိုင်ငံမှာကျင်းပနေပါတယ်။တာလီဘန်အစွန်းရောက်တွေကအမျိုးသမီးတွေကိုကန့်တတ်ချုပ်ချယ်မှုစက်တိုက်လှုပ်ဆောင်နေပြီးကုလသမဂ္ဂအဖွဲ့အစည်းတွေမှာအာဖဂန်အမျိုးသမီးတွေအလုပ်လုပ်ကန်ခွင့်ကိုပိတ်ပင်ခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂကအာဖဂန်တွေကသူ့ရဲ့လုပ်ငန်းတွေကိုပြန်လည်သုံးသပ်နေချိန်မှာပဲဒီညီလာခံကိုကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတာလီဘန်နိုင်ငံခြားရေးဝန်ကြီးအမီယာခန်မူတာကီလက်တက်ရောက်ပြီးသူ့ကိုဥဘက်ကစ္စတန်တာဝန်ရှိသူတွေကနွေးနွေးထွေးထွေးကြိုဆိုတယ်လို့ Twitter မှာရေးသားထားပါတယ်။သူဟာရုရှားအပြင်အာဖဂန်နိုင်ငံရဲ့အိန္ဒိယချင်း၆နိုင်ငံဖြစ်တဲ့တရုတ်၊ပါကစ္စတန်၊အီရန်၊တာဂျီကစ္စတန်၊ဥဘက်ကစ္စတန်တာကမနစ္စတန်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ဗိုလ်ထူးနေထုတ်ပြန်ချက်မှာတော့ဒီဆွေးနွေးပွဲဟာဒေတာရင်းစီဝါရေးပူးပေါင်းဆောင်ရွက်မှုတည်ယူပို့ဆောင်ရေးနဲ့စွမ်းအင်ကန်ဒတွေကိုအဓိကဆွေးနွေးမယ်လို့ပြောဆိုထားပါတယ်။တာလီဘန်နဲ့အမျိုးသမီးတွေကိုနိုင်ငံရေးမှာပါဝင်တာကိုပိတ်ပင်တားမြစ်တာနဲ့ပတ်သက်ပြီးတရုတ်နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဝမ်ပင်ပင်ကတော့တရုတ်အစိုးရအနေနဲ့အမျိုးသမီးတွေအထိုင်အလျောက်ပါဝင်နိုင်တဲ့အလဲအလတ်လမ်းစဉ်မူဝါဒကိုသာထောက်ခံကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 1.1139ဟိုက်ဒရိုမီတာ40 kHz 4133ဟိုက်ဒရိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရုရှားကယူကရိန်းစီကနေ2014မှာတိမ့်ပိုက်ထားခဲ့တဲ့ခရိုင်းမီးယားဒေသမှာရောရုရှားကသူ့ဒေသတွေဖြစ်နေချိန်ညားထားတဲ့ယူကရိန်းအရှေ့ပိုင်းကတခြားနေမီရီကကနေပါရုရှားတပ်တွေရုတ်သိမ်းပြဖို့အတွက်ယူကရိန်းကချက်တပရီနေမှာတောင်းဆိုလိုက်ပါတယ်။ရူမေးနီးယားနိုင်ငံဘူခါရက်စ်မှာပထမဦးဆုံးကျင်းပတဲ့ပင်လယ်နဲ့ဒေသလုံခြုံရေးဆိုင်ရာညီလာခံမှာယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကအခု14လတည်းရောက်လာပြီဖြစ်တဲ့ရုရှားရဲ့ယူကရိန်းကိုကျူးကျော်မှုဟာဥရောပဒေသအလဲပိုင်းအတွက်တွေးထွက်တန်းရုံအနာတစ်ခုဖြစ်ကြောင်းနဲ့နိုင်ငံတကာကလည်းအသိမှတ်ပြုထားတဲ့ယူကရိန်းပိုင်လယ်နိမိတ်အတွက်လေးစားချက်အမှဖြစ်တောင်းကြောင်းရုတ်တံနဲ့ပြောကြလိုက်တာဖြစ်ပါတယ်။နိုင်ငံအလုံးဟာကုလသမဂ္ဂဗရင်ဂျင်အတိုင်းလိုက်နာချက်အမှဖြစ်ပြီးတော့ခရိုင်းမီးယားဟာယူကရိန်းပိုင်နဲ့ဖြစ်တဲ့အတွက်ယူကရိန်းလက်ကိုပြန်ပြီးပေးရမှာဖြစ်ကြောင်းလဲနိုင်ငံပေါင်း90ကကိုယ်စားလှယ်တက်ရောက်လာတဲ့ဒီရူမေးနီးယားမှာကျင်းပတဲ့ညီလာခံမှာနိုင်ငံခြားရေးဝန်ကြီးကူလီဘာကပြောကြလိုက်တာဖြစ်ပါတယ်။ တစ်ချိန်တည်းမှာပဲရုရှားတပ်တွေဟာသူတို့သိမ်းပိုက်ထားတဲ့ယူကရိန်းတောင်ပိုင်းကခါဆင်မြို့မှာ2020မတ်လကနေနိုဝင်ဘာလအတွင်းနှိပ်စက်ညှဉ်းပန်းတဲ့ဌာနတစ်ခုကိုဖွင့်လှစ်ပြီးဆောင်ရွက်ခဲ့တယ်လို့ Human Rights Watch လူ့ခွင့်ရေးအဖွဲ့ကလည်းဆွဆွဲပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Lloyd Austin ကတော့ပန်ဒဂန်စစ်ဌာနချုပ်မှာဗုဒ္ဓဟူးနေ့ကယူကရိန်းဝန်ကြီးချုပ် Denis Shamaha နဲ့တွေ့ဆုံပြီးတော့ယူကရိန်းအရေးပံ့ပိုးမှုဆန္ဒတွေကိုဆွေးနွေးခဲ့ပါတယ်။
စာမျက်နှာရာနဲ့တည်တဲ့အမေရိကန်စစ်ထောက်လမ်းရေးစာရွက်စာတမ်းတွေပေါ့ကြားမှုနဲ့မက်ဆာချူးဆက်အမျိုးသားအစောင်းတပ်ဖွဲ့လေတပ်ကအသက်22နှစ်အရွယ်အမျိုးသားတဦးကိုကြာသပတေးနေ့မွန်လွယ်ပိုင်းကဖမ်းဆီးခဲ့ကြောင်းအမေရိကန်ပြည်ထောင်စုရှေ့နေချုပ်မစ်ရက်ဂါလန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဖမ်းဆီးခံရသူဟာ Dead Dog Club တရှီယာဆိုသူဖြစ်ပြီးသူ့ကိုမက်ဆာချူးဆက်ခရိုင်တရားရုံးမှာကနဦးယုံထုတ်ဖို့ရှိနေပြီးယုံထုတ်မဲ့နေ့ကိုတော့အတိအကျထုတ်ဖို့ပြောကြားထားခြင်းမရှိသေးပါဘူး။သူ့ကိုမက်ဆာချူးဆက်ပြည်နယ်နော်ဒန်တိုင်မြို့ကနေအိမ်မှာကြာသပတေးနေ့မွန်းလွယ်ပိုင်းကတစုံတရာခုခံမှုမရှိဘဲဖမ်းဆီးထိန်းသိမ်းနိုင်ခဲ့တဲ့အကြောင်းဖက်ဒရယ်စုံစမ်းထောက်လှမ်းရေးဘူရို FBI ကထုတ်ပြန်ပါတယ်။စုံစမ်းစစ်ဆေးမှုတွေအတွက်ဆက်လက်လှုပ်ဆောင်နေပြီးသူနေထိုင်ရာအိမ်မှာရှာဖွေသိမ်းဆည်းတာတွေဆက်လက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ထရှီယာကိုနိုင်ငံတော်ကာကွယ်ရေးဆိုင်ရာထိတ်တန့်လျှို့ဝှက်စာတမ်းတွေကိုခွင့်ပြုချက်မရဘဲထိမ့်သိမ်းထားခြင်းထိမ့်သိမ်းခြင်းနဲ့ဖြန့်ဝေခြင်းဆက်ဆက်ပြီးဖမ်းဆီးတာလို့ရှိနေကြုပ်ဂါလန်ကပြောရှိပါရယ်လျှို့ဝှက်အဥပဒေအရသူ့ကိုဖက်ဒရယ်အဆင့်နဲ့ပြစ်မှုထောင်ဒဏ်10နှစ်အထိချနိုင်တယ်လို့ဆိုပါရယ်ဆော်ရွက်စံတမ်းပေါက်ချမှုကအမေရိကန်အတွက်ဆယ်စုနှစ်တစ်ခုအတွင်းမှာအဆိုးအဝါဆုံးလုံခြုံရေးပေါက်ချမှုအဖြစ်မှတ်ယူနိုင်ပေမဲ့သမ္မတဘိုင်ဒန်ကတော့စိုးရင်ကြောင်းတာပြောခဲ့ပြီးတခြားကြီးမားတဲ့အကျိုးဆက်တွေဖြစ်လာပွဲမရှိဘူးလို့အာယာလန်ကိုတုံးရကြခီးသွန်းနေတော့မှသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။နော်ဝေးဆိုးရကသူ့နိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့ရုရှားတပ်သမား15ယောက်ကိုစက်တပရီနေမှာနှင်ထုတ်လိုက်ပါတယ်။သူတို့ဟာနော်ဝေးနိုင်ငံအော့စလိုကရုရှားတန်ရုံမှာအမှုထမ်းနေစင်မှာပဲတရှို့လုပ်မယ်လို့တန်ပြတ်ရှိတဲ့အတွက်နှင်ထုတ်တာလို့ပြောပါတယ်။ဒါကနော်ဝေးနိုင်ငံမှာရုရှားရဲ့ထောက်လှမ်းမှုနဲ့ချင်းသွောအောင်နဲ့ဒီလိုထောက်လန်းတာကိုတုံ့ပြန်နေနေနဲ့အရေးယူလိုက်တာဖြစ်ကြောင်းနော်ဝေးနိုင်ငံခြားရေးဝန်ကြီးအန်နီကန်ဟူဖက်ကပြောကြားလိုက်ပြီးတော့ဒါဟာနော်ဝေးအမျိုးသားအကျိုးစီးပွားလုံခြုံမှုအတွက်ဖြစ်တယ်လို့ပြောပါတယ်။ဒီရုရှားတန်တမန်တွေဟာတန်တမန်ကျင့်ဝတ်နဲ့မညီချောင်းနဲ့သူတို့အနေနဲ့နော်ဝေးကနေအချိန်တိုတွင်ထွက်ခွာမှာဖြစ်ကြောင်းပြောပါတယ်။ထောက်လန်းရေးအရာရှိတွေကိုနော်ဝေးဗီဇာရှောက်ရင်ပြီးတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်။နော်ဝေးနိုင်ငံနေနဲ့ရုရှားနဲ့တန်တမန်ဆက်ဆံရေးကိုပုံမှန်ပဲရှိစေခြင်းနဲ့အတွက်ရုရှားတန်တမန်တွေကိုနော်ဝေးကကြိုဆိုကြောင်းပြောပါတယ
်။ရုရှားသမ္မတဗလာဒီမာပူတင်ကိုစန့်ကျင်နေတဲ့ရုရှားနိုင်ငံတွေကအထင်ရှားဆုံးအတိုက်ခံနိုင်ငံရေးသမားအလက်စီနာဗယ်နီဟာထောင်ထဲမှာစံပြတဲ့ဝေဒနာတစ်မျိုးခံစားနေရပြီးနှစ်ပတ်အတွင်းကိုအလေးချိန်18ပေါင်ကျော်ကျသွားခဲ့တယ်လို့သူရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးကပြောဆိုပါတယ်။သူဟာတဖြည်းဖြည်းချင်းခံစားရတဲ့အစိတ်တစ်မျိုးတင့်ထားတာဖြစ်နိုင်တယ်လို့လည်းသူကပြောဆိုပါတယ်။နော်ဗယ်ဒီကိုမော်စကိုမြို့အရှေ့ဘက်115မိုင်လောက်အကွာမှာရှိတဲ့မဲလက်ဂိုဗိုမြို့ကအမြင့်ဆုံးလုံခြုံရေးတွေတင်းကျပ်ထားတဲ့ IK6 ပြည်မှုဆိုင်ရာအကျဉ်းတော်မှာထိန်းသိမ်းထားပါတယ်။အဲ့ဒီမှာတောက်ကြနေညာပိုင်းကအရေးပေါ်လူနာတင်ရင်ခေါ်ခဲ့ရတယ်လို့ပြောရေးဆိုခွင့်ရှိသူ Kia Ramesh က Twitter လူမှုကွန်ရက်မှာဗီဒီယိုနဲ့ပြောဆွခဲ့ပါတယ်။ဗိုက်နာတဲ့ဝေဒနာကိုရုတ်တရက်ဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။ virus ပိုးတစ်ခုအတွဲပရိစေဝဇီးတွေနဲ့ကုသခံယူခဲ့ရပြီးနောက်ဇန်နဝါရီလတည့်တုန်းကအလားတူဗိုက်နာတာဝေဒနာကိုခံစားရဘူးတယ်လို့လည်းပြောဆွပါတယ်။အရင်တုန်းက Navigio ထောင်ဆရာဝန်တွေကအမိထုတ်မပြောတဲ့ဇီးတွေထိုးခဲ့ဘူးတဲ့အတွဲအစိတ်တင်တဲ့ဇီးတွေထိုးတာဖြစ်နိုင်ကြောင်းထက်သွင်းစဉ်းစားဖို့လိုတယ်လို့သူရဲ့ပြောရေးဆိုခွင့်ရှိသူကပြောဆွထားပါတယ်။တဲ့ရင်တွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ် VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့တင်ပြပို့ချက်တဲ့တင်ဆောင်ပါတွေကိုဥစွာတင်ဆက်ပါအောင်မယ်ပထမဆုံးအနေနဲ့ကတော့စကိုင်းတိုင်းပစီကြီးချေရွာတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးကုလသမဂ္ဂလူညုံရေးကောင်စီမှကြာတာပတင်းနေ့တကားပိတ်ဆွေးနွေးခဲ့ကြပြီးတော့ကုလသမဂ္ဂဆိုင်ရာဗြိတိန်တန်အမကြီးကဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုတ်ချခဲ့ပါတယ်အခုလိုမြန်မာစစ်တပ်ကတိုက်ခိုက်မှုဟာရာဇဝဲမှုမြောက်တယ်လို့လူသားမျိုးနွယ်တို့အပေါ်မှာကျူးလွန်တဲ့ရာဇဝဲမှုဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြတ်ပြတ်သားသားဆောင်ရွက်ချက်တွေလှုံ့ဆော်ဖို့မြန်မာအံပတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်အစုံကိုတော့ကိုရန်နိုင်ကပြောပြပေးမှာပ
ါစကိုင်းတိုင်းကမ်းလူမျိုးနွယ်ကပစီကြီးကျေးရွာပေါ်မှာစစ်ကောင်စီတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူတရားကျော်တေဆုံးခဲ့တဲ့ကိစ္စကိုလုံခြုံရေးကောင်စီမှမနေ့ခြားသပတေးနေ့မနက်ပိုင်းကတကပိတ်ဆွေးနွေးခဲ့ကြပါတယ် ဒီတိုက်ခိုက်မှုဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းရဲသားတွေအများဆုံးတေဆုံးခဲ့ရတဲ့တိုက်ခိုက်မှုဖြစ်တယ်လို့လုံခြုံရေးကောင်စီမှဆွေးနွေးပွဲကိုဦးဆောင်စီစဉ်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာပြတိန်တမ်မတ်ကြီးဘာဘရာဝုဒ်ဘော့ကပြောကြားလိုက်ပြီးတော့ဒီတိုက်ခိုက်မှုကိုလည်းပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ
် The military doesn't deny this. They've admitted that they carried out the massacre.
မြန်မာစစ်တပ်ကဒီလိုလူတွေအစုလိုက်ပြုံလိုက်တိုက်ဆုံခဲ့တဲ့တိုက်ခိုက်မှုကိုမငြင်းဆန်ပဲသူတို့လုပ်ခဲ့တယ်လို့ဝန်ခံခဲ့ပါတယ်။အခုလိုမြန်မာစစ်တပ်ဖက်ကလက်နက်မဲ့ကလေးငယ်တွေနဲ့အရက်သားပြည်သူတွေကိုတရေဘောကြောင်စွာတိုက်ခိုက်ခဲ့တဲ့အပေါ်ဗြိတိန်နိုင်ငံအနေနဲ့ပြင်းပြင်းထန်ထန်ရှုံချပါတယ်။ဒါကနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဘယ်လို့မှကာကွယ်လို့မရပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီအနေနဲ့ပြစ်တင်ရှုံချပြီးတော့လုံခြုံရေးကောင်စီကချက်မှတ်ထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုအပြစ်အဝအကောင့်ထဲပို့ဖို့တောင်းဆိုတင်တယ်လို့ယုံကြည်ပါတယ
်ဒီတိုက်ခိုက်မှုပေါ်မှာလုံခြုံရေးကောင်စီကပြစ်တင်ဝေဖန်တဲ့ကြေညာချက်မထုတ်ပြန်နိုင်တဲ့အပေါ်မှာလည်းသူ့အနေနဲ့စိတ်မကောင်းဖြစ်မိတယ်လို့စိုးရိမ်မိတယ်လို့လည်းပြောပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာအလုံးသဘောတူညီမှုရတဲ့အထိစူးစမ်းသွားမယ်လို့လည်းဗြိတိန်သမ္မတကြီးဘာဘရာဝုဒ်ဘော့ကသတင်းတောက်တွေကိုပြောပါတယ်ဒါပြင်မြန်မာစစ်ကောင်စီဘက်ကမြန်မာပြည်သူတွေအပေါ်မှာဖိနှိပ်နေတာတွေကိုတာဝန်ခံမှုရှိလာအောင်ဗြိတိန်နိုင်ငံအနေနဲ့လုံနိုင်သမျှဆက်ပြီးတော့လှုပ်သွားမယ်လို့လည်းပြောပါတယ်။သခိုင်းနိုင်ပစီကြီးကျေးရွာကိုဧပြီလ17ရက်နေ့ကစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်လေရင်တွေရဟရင်တွေတုံးပြီးတော့တိုက်ခိုက်ခဲ့တာကြောင့်ကလေးငယ်တွေပါဝင်အရသား168ယောက်ထပ်မင်းတေဆုံးခဲ့တာပါ။စစ်ကောင်စီရဲ့ဒီတိုက်ခိုက်မှုဟာစစ်ရသွုံးမှုမြောက်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအတမ်းမကြီးဦးကျော်မိုးထွန်းကပြောလိုက်ပါတယ်
။ This heinous crimes of the military junta clearly constitutes war crimes.And crimes against humanity.
ဒီမှာစစ်တပ်ရဲ့အလွန်ဆက်ဆုပ်ရွှေပွဲကောင်းတဲ့ရာဇဝတ်မှုတွေဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ရေးပေါ်မှာကျူးလွန်နေတဲ့ရာဇဝတ်မှုတွေဆိုတာရှင်းပါတယ်။ဒါကပထမဆုံးအချိန်ကျူးလွန်တာမဟုတ်ဘဲနဲ့ဒါလူမဆန်တဲ့စစ်ကောင်စီဘက်ကကျူးလွန်ခဲ့တဲ့နိုင်ငံတကာရာဇဝတ်မှုတွေတဲကတစ်ခုဖြစ်ပါတယ
်။ပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလတုန်းကလူမျိုးရေးကောင်စီကမြန်မာအရေးဖြည့်ရှင်းဖို့အတွက်ဆုံးဖြတ်ချက်အမှတ်2669ကိုမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်ဟာလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအရေးမဆိုင်ပဲအကြမ်းဖက်မှုတွေကိုဆက်လက်ကျူးလွန်နေတာကြောင့်မြန်မာပြည်သူတွေကိုကယ်တင်နိုင်ဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြည်ပြတ်တသားဆောင်ရွက်ကြဖို့ကိုလည်းမြန်မာအသံမကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ
် It's clearly violated the UN Security Council Resolution 2669 which demands
ဒါဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုအားလုံးကိုချက်ချင်းရပ်ဆိုင်ဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ်2669ကိုပြည်ပြောင်းတင်းတင်းချူဖောက်လိုက်တာပါမြန်မာပြည်သူတွေရဲ့အသက်အိုးအိမ်စီးဆင်းမှုကိုကာကွယ်ဖို့မြန်မာစစ်တပ်ကကျူးလွန်ထားတဲ့ပြစ်မှုတွေပြစ်ဒဏ်မခံရဘဲလွတ်နေတာတွေကိုအဆုံးသတ်ဖို့နဲ့ဒေသတွင်းနောက်ထပ်မတည်ငြိမ်မှုတွေမဖြစ်အောင်ကာကွယ်ဖို့အတွက်ကျွန်တော်အနေနဲ့မြန်မာပြည်သူတွေကိုစားနိုင်ငံတကာအတိုင်းအဝန်းကိုအထူးသဖြင့်ကုလသမဂ္ဂလူမျိုးရေးကောင်စီကိုပြက်ပြက်သားသားဆောင်ရွက်ဖို့ထပ်ပြီးတော့တောင်းဆိုပါတယ
်ပစီကြီးကြီးရောပေါ်မှာမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အပေါ်အာဆီယံအနေနဲ့ပြင်းပြင်းထန်ထန်ရှုတ်ချတယ်လို့အာဆီယံရဲ့အလက်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကမနေ့ကခြေညာချက်ထုတ်ပြန်လိုက်တယ်လို့အမေရိကန်ဥရောပသမဂ္ဂပြင်သစ်ဂျာမနီနော်ဝေးစတဲ့နိုင်ငံတွေကလည်းပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးတော့တောင်းဝန်ရှိတဲ့သူတွေကိုအရေးယူဖို့တောင်းဆိုထားပါတယ်ခင်ဗျာ
ဒါကတော့ပစီကြီးကျေးရွာမဟာစစ်ကောင်စီကလေကြောင်းကတိုက်ခိုက်ပြီးတဲ့နောက်ကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးအပြီးမှာကုလသမဂ္ဂမှပြောကြားခဲ့တာတွေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ငံစုစည်းတင်ပြခဲ့တာပါဆက်လက်ပြီးတော့ခရင်ပြည်နယ်ဘက်ကအခြေအနေကိုတင်ပြလိုပါတယ်ခရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ခရင်မျိုးသားလူမျိုးရေးတပ် KNLA PDF ဖူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေပြီးတော့မြဝတီအတွင်းမဲကနယ်ကျွော်ဘက်မှာစစ်ကောင်စီနဲ့နယ်ကြားဆောင် BGF တပ်တွေကဧပြီလ12ရက်နေ့ကဝင်ရောက်ပြီးမီးရှို့တာတွေပြုလုပ်ခဲ့ကြောင်းဖျားကြောင်းပါဝင်နေဆယ်ကနန်းလောက်ပျက်စီးသွားတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီတင်းကို VOA သတင်းတောက်မတ်အေးအေးမှကဆက်ပြောပြမှာပ
ါကရင်ပြည်နယ်မြဝတီခရိုင်အတွင်းကအတွင်းမဲကနယ်ကျေးရွာကိုဘတ်လ25ရက်နေ့နောက်ပိုင်းကစပြီးနေ့စဉ်ဒီပါလက်နက်ကြီးနဲ့ပစ်ခတ်တာညဘက်တွေမှာလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကိုစစ်ကောင်စီတပ်တွေနဲ့နေစားဆောင်တပ်တွေကလုပ်ခဲ့ပါတယ်ဧပြီလ17ရက်နေ့နဲ့20ရက်နေ့မှာတော့စစ်ကောင်စီနဲ့နေစားဆောင်တပ်ပူးပေါင်းရင်ရင်စစ်ကြောင်းတွေကရွာသားနေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေကြောင့်အရက်သားတွေရဲ့နေအိမ်ဆယ်ကနန်းလောက်နဲ့ခရီးရန်ဖျားကြောင်းတစ်ခုလည်းမီးလောင်ပျက်စီးသွားခဲ့တယ်ဆိုပြီးနေဆက်ကပြည်သူတို့ကပြောပြပါတယ
်။ပြင်းမကနေပါမြောက်ဒီမြို့နယ်ပြင်းမကနေဘက်မှာကြေးရွာကိုဝင်ပြီးတော့ PGF စစ်ကြောင်းတွေတုံးချောင်းတက်လာတယ်တက်လာပြီးတော့ခကြွားရွာတွေကိုဝင်ပြီးမီးရှို့တယ်ဖျားကြောင်းတွေလည်းပါသွားတယ်မှာ
ဟုတ်ကဲ
့အိမ်ကြီးက30လောက်တော့ပါသွားတာမကနေမှာအဲ့ဒီပြည်ရည်နေရဆိုပြီးတော့ပြည်ရွာဆိုပြီးတော့သူတို့ရွာဝင်စီးပြီးတော့မီးရှို့တာ ဟုတ်ကဲ့အဲ့နေကြောင်တက်ပြီးကြီးအဲ့ဒီသဘောချစ်သူအဖွဲ့လေးသူချစ်သူအဖွဲ့အမှတိုင်ရင်အဲ့စစ်တပ်နဲ့ပေါင်းပြီးတော့စစ်တပ်ကလည်းပါတယ်ဒီကြီးအဖွဲ့လည်းပါတယ်အဲ့လိုမျိုးနှစ်ဖက်ပေါင်းပြီးတော့သူတို့စစ်ကြောင်ထိုးရမှာညာတိုင်းပြစ်တယ်ညာတိုင်းတဖုံဖုံတတိုင်းတိုင်းနဲ့ပြင်နေတာပါဘယ်အိုက်ဘယ်အိုက်ပြင်နေတာလဲအဲ့တပတ်ကလည်းလမ်းပြင်နေအလုံးကြီးနေတာပ
ါပြီးခဲ့တဲ့မတ်လ25ရက်နေ့ကနေစပြီးပူပေါင်းတက်ဖွဲ့တွေဘက်ကမြောက်ရီကုံသွေးရေးဆောင်ကိုတိုက်ခိုက်ပြီးကြတဲ့ကကုံသွေးရေးဆောင်ရဲ့အနောက်ဖက်မက္ကနယ်ရွာဘက်ကိုစစ်ကောင်စီကဇက်တိုက်လက်နက်ကြီးနဲ့ပစ်ခတ်နေတာကြောင့်ဒေသခံတွေဟာအခုချိန်ထိစစ်ဘေးရှောင်နေရတာပါအခုအခါမှာတော့အတွင်းမက္ကနယ်ခြေရွာအပါအဝင်အနီးတစ်ဝိုက်ကခြေရွာတွေကလူတွေအလုံးပေါင်းရင်စစ်ဘေးရှောင်သူ2000ကျော်လောက်ရှိလာပြီဖြစ်ပါတယ်မက္ကနယ်ခြေရွာသားကြီးပဲဆိုရင်လူဦးရေ1000ကျော်ရှိတယ်လို့လည်းဆိုပါတယ
်တခုကြတာဒီပုံကြောင်းတွေတော်တော်များများဟိုဝင်အောင်တက်ခုနေတာရှိတယ်ဟုတ်အဲ့ဒီရဘီနာပါဝင်ကြီးရွာတွေပါလဲမအဲ့ဒီရွာ1000ကျော်တော့ရှိတယ်။
မက္ကနယ်ကျောက်တောင်ရွာမြဝတီမြင်းနီကုန်းကရင်နှစ်တစ်ကူးကွင်းလေးခေကော်ယာယီစစ်ဆောင်စခန်းနဲ့တင်ငန်းညီနောင်ရွာတစ်ဖုန်ကြီးကျောင်းတွေဘက်ကိုလည်းစစ်ဆောင်နေရတယ်လို့တချို့လဲကြုံတိုးအထိသွားပြီးနေထိုင်နေကြရပါတယ်။ဒီကနေ့ဗကြံအကျူနစ်မှာလဲစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးချက် KNL PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတယ်လို့စစ်ကောင်စီတပ်နဲ့ဒီကြီးတက်တွေကအာရှလမ်းမကြီးအတွင်းကွင်းကလေးမက္ကနယ်နေရာတွေဘက်ကိုစစ်ကြောင်းတွေထိုးလာပြီးတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်နှစ်ဖက်ထိခိုက်သေးဆုံးမှုတွေလည်းရှိနေတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒီသတင်းနဲ့ပတ်သက်လို့နှစ်ဖက်လုံးကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်ဒါကတော့ကရင်ပြည်နယ်မြဝတီဘက်ကတိုက်ပွဲအခြေအနေတွေကိုမအေးမှပြောပြသွားတာပါဆက်လက်ပြီးတော့ပြောပြပေးမယ်တင်ပြပေးမယ်အကြောင်းအရာကတော့ရွှေပြောင်းအလို့သမားတွေနဲ့ဆိုင်ပါတယ်မလေးရှားနဲ့စင်ကာပူမှာပါမစ်တဒန်တူဘိုလိုင်စင်ရမြန်မာအေဂျင်နစီလျှောက်ထားရမှာငွေကြေးလိမ်လည်လည်ဖျားမှုတွေရှိနေတဲ့ကြောင်းအလုသမားရေးရအဖွဲ့အစည်းတွေက VOA ကိုပြောဆိုပါတယ်ဒါဟာ2021ခုနှစ်နောက်ပိုင်းမှာဒီနိုင်ငံတွေကိုအလုရဖို့ထွက်လာကြတဲ့မြန်မာနိုင်ငံသားအများအပြားကြုံနေရတဲ့အခြေအနေတွေဖြစ်ကြောင်းအလုသမားအဖွဲ့အစည်းတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုရဲမွန်ကဆက်ပြီးပြောပြပေးပါမယ
်မလေးရှားအစိုးရရဲ့နေထိုင်ခွင့်ပါမစ်ကိုလျှောက်ထားပေးနေတဲ့မြန်မာနိုင်ငံသားပိုင်လိုင်စင်ရအေဂျင့်ကုမ္ပဏီအချို့ဟာမြန်မာနိုင်ငံသားအများအပြားကိုပါမစ်တက်တဲ့မတူပေးပဲငွေကြေးလိမ်လည်လှည့်ဖျားနေကြောင်းအလုသမားကြီးအဖွဲ့အစည်းအချို့ကပြောပါရယ်မြန်မာနိုင်ငံသားအချင်းချင်းလိမ်လည်မှုအတွက်ဒီကုမ္ပဏီတွေကိုအလုသမားကြီးအဖွဲ့တွေကတရားစွဲဆိုမှုတွေရှိနေတာပါတချို့ကုမ္ပဏီတွေဟာအလုသမားအမြောက်အများစီကနေမြန်မာငွေတန်ဖိုးနဲ့တိမ့်ထောင်ချီနီးပါးကိုလိမ်လည်ခဲ့ကြတာပါဒီလိုငွေကြေးလိမ်လည်ခံရတဲ့ကိစ္စတွေကိုမြန်မာတန်ယုံအပါအဝင်ဘယ်အဖွဲ့အစည်းကမှဖြစ်ရှင်းမပေးတာကြောင့်ငွေကြေးဆုံးရှုံးမှုတွေရှိနေကြောင်းမြန်မာရွှေ့ပြောင်းလုံသားများကော်မတီမလေးရှားရဲ့ဥက္ကဋ္ဌဒေါ်တူဇာမောင်က VOA ကိုပြောပါရယ
်မလေးရှားနိုင်ငံမှာရှိသောအေဂျင့်ကြီးများကတော့ဂုတ်သွေးဆုပ်တယ်ခေါင်းပုံဖြတ်တယ်ဆိုတော့မာဖီးယားဆန်ဆန်ပေါ့လက်ရှိမှာတော့အဲ့မစ္စတာမျိုးဆိုတဲ့လူကတော်တော်ဆိုးတာကျမရုံးကလူအယောက်20ပြီးပါလောက်ကိုလိန်ထားတယ်ရှင့်တယောက်ကို360နဲ့တွက်ကြည့်လိုက်ရင်အယောက်20ဆိုရင်ဘလောက်လိန်ထားလဲဆိုတော့ဒါတွက်ကြည့်လို့ရတယ်ပေါ့နော်လွန်ခဲ့တဲ့2ရက်ကပဲအမှုကိုတိကျတိဆောက်ပြီးတော့ဒါမလေးရှားနိုင်ငံတည်ဆဲဥတွေကကျွန်မ yes scan report လုပ်ပေးခဲ့တာတွေရှိတယ်ရှိတော့အခုချိန်ထိတော့ပေါ့နော်သူကဒီနိုင်ငံရဲ့အမှုထဲမှာလိန်လည်မှုဖြစ်သူသွင်းထားတယ်ပေါ့နော
်အလားတူပဲစင်ကာပူနိုင်ငံမှာလည်းမြန်မာအေဂျင့်ကုမ္ပဏီတွေကငွေကြေးလိန်လည်နေကြပါတယ်ဒါအပြင်စင်ကာပူမှာအလုပ်ရမယ်ဆိုပြီးပြည်ရင်းကသူတွေကိုလိန်လည်ငွေတောင်းနေရတယ်လေပုံမှန်များပြားလာကြောင်းမြန်မာရွှေ့ပြောင်းလုပ်သားများအဖွဲ့စင်ကာပူကဦးအင်းငိမ့်က VOA ကိုပြောပါတယ်
။ဝါရီယာချင်းဒီကြောင်းဝါပြည်သက်ကမြေကြီးတွေသူ့ကိုဆက်လာခြင်းနဲ့သူအများကြီးရှိတယ်။အဲ့ဒီပုံမှာဒီရဲ့အခွင့်ကောင်းယူပြီးတော့သုစားကြတာပေါ့။အေဂျင့်မဟုတ်ဘဲနဲ့လည်းအေဂျင့်ကိုလုပ်ပြီးတော့ဒီစင်ကာပူပတ်ဆိုင်ပြီးတော့ခေါ်ရင်အခုကိုကော်မန်ဒီတယောက်တော့အဲ့လိုပဲသူစင်ကာပူက2600တောင်းနေတယ်။ဒါနဲ့လည်းအတူတူပို့ပေးတယ်လေလမဘလောက်ကြီးဆိုးလို့တော့လေလမကံမလေလမအစ်ပို့ပေးပြီးတော့ဒီစက်တော်နေမှာလာမယ်ဆိုပြီးတော့အင်းကိုရောက်တဲ့ခါကျတော့ဟဲ့နင်းလေလမကအစ်မို့တူးပြီးဆိုတော့အဲ့ဒါနဲ့ညည်းရည်လေးနဲ့ပြန်လာသူ့လိုဆိုးသွား
ဂျီပါရောက်မြန်မာနိုင်ငံသားတွေရဲ့ပြည်ထနာတွေနဲ့ပတ်သက်ပြီးတက်ဆိုင်ရာမြန်မာတန်ယုံတွေရဲ့ဖြည့်ရှင်းပေးမှုကြံ့ကြာရာတွေကိုအများစုကဝေဖန်နေကြပါတယ်မလေးရှားကမြန်မာတန်ယုံမှာနိုင်ငံကူးလက်မှတ်တက်တန်းတိုးတဲ့အခါမှာနောက်နှစ်2024အထိရချင်းပေးတာတွေကြောင့်မလေးရှားအစိုးရရဲ့ပါမစ်လျှောက်ထားဖို့ပါအခက်အခဲရှိနေကြတာပါမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကတော့ RTK 2.0 လို့ခေါ်တဲ့ တရားဝင်နေထိုင်အလုပ်လုပ်ခွင့်ပိုင်းမဲ့ကိုနိုင်ငံခြားသားတွေအတွက်အခုနှစ်ဇန်နဝါရီလ28ရက်ကတည်းကစပြီးထုတ်ပေးနေပါတယ်။အခု2023ခုနှစ်ဒီဇင်ဘာလ31ရက်ကိုနောက်ဆုံးထားပြီးရှောက်ထားကြဖို့လည်းတတိပေးထားပါတယ်ခင်ဗျာ။
ဒါကတော့မလေးရှားနဲ့စင်ကာပူမှာတွားရောက်လှုပ်လှုပ်ကန်တဲ့မြန်မာရွှေပြောင်းအလုပ်သမားတွေနဲ့ဆိုင်တဲ့သတင်းကိုကိုရဲမွန်ပြောပြသွားတာပါ။ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ပြပါအောင်မယ်။ COVID-19 ကာယရောဂါဒဏ်ကနေကမ္ဘာတဝန်းနှစ်လံပြန်လည်ထူကာစားအခြေအနေမှာပဲဧပြီလ9ရက်နေ့မှာကြောက်ရောက်တဲ့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကနေ့စဉ်ကျင်းပတဲ့ကျန်းမာရေးနေ့ပညာပေးအစီအစဉ်တွေအထိမ့်မှတ်ပွဲတွေကိုကျင်းပပါတယ်။ကမ္ဘာနိုင်ငံကြီးရင်ဆိုင်နေရတဲ့ကျန်းမာရေးဆိုင်ရာစိန်ခေါ်မှုတွေအကြောင်း WHO ဌာနချုပ်ရုံးဆိုင်ရာဂျနီဗာကနေ VOA သတင်းတောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်းအေးကပြောပြမှာပ
ါဒီနေ့ကမ္ဘာကျန်းမာရေးနေ့ဟာကမ္ဘာကျန်းမာရေးအဖွဲ့ WHO 85နှစ်ပြည့်နှစ်ပတ်လည်နဲ့လည်းတိုက်ဆိုင်နေတာပါလူသားသမိုင်းမှာအဆိုးဝါးဆုံးနဲ့အဖျက်စီးခံရဆုံးစစ်ပွဲဖြစ်သတ်မှတ်ကြတဲ့ဒုတိယကမ္ဘာစစ်ကြီးအပြီး1948ခုနှစ်ဧပြီ9ရက်နေ့မှာပုံမချန့်ခိုင်တန်ဆွမ်းတဲ့ကမ္ဘာကြီးကိုဖန်တီးဖို့WHO ကိုစတင်တည်ထောင်ခဲ့ပါတယ်။အခုစည်ရင်တွေ့ရောက်တဲ့အချိန်မှာ WHO အနေနဲ့ကမ္ဘာလူသားတွေရဲ့ကျန်းမာရေးအဆင့်မြင့်တင်နိုင်ရေးချမှတ်ထားတဲ့ရည်မှန်းချက်တွေပြည့်မီအောင်အတိုင်းအတာတစ်ခုထိဆောင်ရွက်နိုင်ခဲ့ပါတယ်။ကျန်းမာလိန်နှမျိုးစလုံးအတွက်ကမ္ဘာပြည်မြတ်တက်ဟာ46နှစ်ကနေ83နှစ်ထိတိုးလာခဲ့ပြီးကမ္ဘာအစည်းအဝေးဆုံးနိုင်ငံတွေမှာအကြီးမားဆုံးအကျိုးမြတ်တွေရခဲ့ပါတယ်။ကြောက်ရောဂါကိုအမြင့်ပြတ်ချိန်မုံနိုင်ခဲ့ပြီးပိုလီယိုရောဂါကလည်းအလုံးစုံပွားပြောက်နိုင်မှုကလက်တကမ်းပဲလိုပါတော့တယ်။ဒါပေမဲ့ဒီလိုတိုးတက်လာတဲ့အခြေအနေတွေဟာရာစုနှစ်အတွင်းအကြီးမားဆုံးကပ်ဘေးကြီးဖြစ်ခဲ့တဲ့ COVID-19 ကပ်ရောဂါကြောင့်အကုန်ရပ်တန့်သွားခဲ့ရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပြောပါတယ
် And as COVID-19 has exposed so brutally the remain serious gaps in the world
ဒီရာစုနှစ်အတွင်းအဆိုးအဝါဆုံးကျန်းမာရေးပြဿနာဖြစ်တဲ့ COVID-19 ကူးစက်မှုကိုကမ္ဘာလုံးက3နှစ်ကြာလက်တွဲတိုက်ဖြတ်ခဲ့ရပါတယ်။ဒီခါမှာကမ္ဘာနိုင်ငံတွေကြာခရယောဂါတွေကာဝေးတိုက်ဖြတ်ရင်းမှာကြီးမားတဲ့ကွာဟချက်တွေရှိနေစေဆိုတာကိုတွေ့ရပါတယ်။ဒါကြောင့်ကမ္ဘာကြီးကအခုချိန်မှာ WHO ကိုအရင်ကထက်ပိုလိုအပ်နေတာပါလို့ WHO အကြီးအကဲ Tedros ကပြောသွားတယ်ပါ။ကမ္ဘာတော်မှာ COVID-19 တန်ကြောင့်လူပေါင်း862တန်းကျော်ဖျားနာခဲ့ရပြီးလူ 6.8 တန်းကျော်သေဆုံးခဲ့ရတာပါ။တခါ COVID-19 အပါအဝင် Ebola, Marburg, SARS လို့ရောဂါအသစ်တွေနဲ့ဒီစတဲ့တခြားယောဂပိုးတွေပေါ်ပေါက်လာတာနဲ့အတူရှေ့လာမယ့်နှစ်တွေမှာလည်းစိန်ခေါ်မှုတွေကဆက်လက်ကြန့်ရှိနေသေးတယ်လို့ WHO ကသတိပေးပါတယ်။အရင်လကပဲ WHO ရဲ့အဖွဲ့ဝင်နိုင်ငံ194နိုင်ငံဟာအနာဂတ်မှာကူးစက်ယောဂအရေးပေါ်အခြေအနေတွေအတွက်ကြိုတင်ပြင်ဆင်ကာဝယ်ရေးကမ္ဘာလုံးဆိုင်ရာသဘောတူညီချက်ရနိုင်မှုညှိနှိုင်းမှုတွေစတင်ခဲ့ပါတယ်။ WHO ညွှန်ကြားမှုချုပ်ရဲ့အကြီးတန်းအကြံပေးဒေါက်တာ Bruce Aylward ကသဘောတူညီချက်တရတက်နိုင်သမျှမြန်မြန်ရဖို့ကအရေးကြီးတယ်လို့ပြောပါတယ
် And the world is at increasing risk of new pandemics emerging and I think the world everyone
ကဘာကြီးမှာကာယရောဂါအသစ်တွေပေါပေါလာမဲ့အနေနဲ့ပိုးများလာပါတယ်အားလုံးသဘောတူရင်နိုင်ငံရေးရတွန်းအားပေးဖို့လည်းအာရုံစိုက်ရပါမယ်အနာဂတ်အတွက်ရောလက်ရှိမျိုးဆက်တွေပါအရေးကြီးပါတယ်ကာယရောဂါအတွက်အရင်တုန်းကပြင်ဆင်ခဲ့ထားတဲ့ပိုးပြီးပိုးခေါအောင်ကြိုတင်ပြင်ဆင်နိုင်ဖို့လိုပါတယ်အခုဆွေးနွေးနေတဲ့သဘောတူညီချက်နဲ့ဆိုရင်ပိုးခေါအောင်ပြင်ဆင်နိုင်မှာပါလို့ဒေါက်တာ Bruce Aylward ကပြောသွားတာပါ။ကာယရောဂါကာကွယ်ရေးသဘောတူညီချက်ကိုနိုင်ငံတွေကဆက်လက်ဆွေးနွေးညှိနှိုင်းနေပြီးရှစ်နှစ်ကမ္ဘာ့ကျန်းမာရေးနီလာခံမှာတင်ပြကစတင်အကောင့်ထဲပေါ်နိုင်မှု WHO တာဝန်ရှိသူတွေကမျှော်လင့်ထားပါတယ်။ဒီသဘောတူညီချက်ရဖို့အရေးကြီးပုံကို WHO အကြီးအကဲ Tedros ကထောက်ပြပြီးနိုင်ငံအလုံးထိတွေ့ဆက်ဆံမှုနဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲအနာဂတ်မှာကာယရောဂါတွေကိုဘယ်နိုင်ငံမှကာကွယ်နိုင်မှာမဟုတ်ဘူးလို့သတိပေးပါတယ်။တပြိုင်တည်းမှာပဲ COVID-19 ကပ်ရောဂါမူလစတင်ဖြစ်ပေါ်ဖို့စစ်မြစ်နဲ့ပတ်သက်ပြီးသတင်းအချက်အလက်တွေမျှဝေဖို့တရုတ်ကိုဖိအားပေးနေကြောင်းနဲ့အချက်အလက်တွေကိုလက်လက်မမီမရှိဘဲဟိုဒီဒီမှတ်စပြောလို့မရဘူးလို့ Tedros ကပြောပါတယ်။အခုသတင်းပတ်တွေမှာထုတ်ဝေတဲ့တရုတ်နိုင်ငံရဲ့လေးလာမှုတစ်ခုမှာတော့ဝူဟန်မြို့ကဈေးရုံသားဈေး၅ဈေးတန်းမှာရောဂါပိုးကူးစက်ခံထားရတဲ့တောရိုင်းထရိတ်ဆန်တွေကတဆင့်လူကိုသေစေတတ်တဲ့ဗိုင်းရပ်စ်ပိုးကူးစက်ခံရတာကာယောဂါကိုစတင်ဖြစ်ပေါ်စေတယ်ဆိုတော့တဲလွန်စားအချက်ကိုဖော်ပြထားပါတယ
်ဒါကတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ကမ္ဘာ့ကျန်းမာရေးအကြောင်းကိုကိုငိမ့်ချန်းအေးပြောပြသွားတာပါ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါမကြာမီပဲအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပါအောင်မယ်
ပြည်ဦးမြန်မာဝိုင်းအစီအစဉ်ကတင်ဆက်ပေးနေတဲ့သတင်းတွေကိုအင်တာနက်ဆာမျက်နှာပေါ်မှာပို့ပြီးတော့အဆင်ပြေပြေကြည့်ရှုနိုင်မှုပြင်ဆင်နေတဲ့အတွက်ပြည်ဦးမြန်မာဝိုင်းရဲ့အင်တာနက်ဆာမျက်နှာ bamis.voanews.com ကိုဒီနေ့မှနေဧပြီလ18ရက်နေ့မြန်မာစံတော်ချိန်နေ့လယ်12နာရီခွဲနဲ့2နာရီကြားယာယီဆိုင်းငံ့ထားမှာဖြစ်ပါတယ်။ VOA မြန်မာဝိုင်းရဲ့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Facebook, Instagram, Twitter နဲ့ YouTube စာမျက်နှာတွေပေါ်မှာပုံမှန်အတိုင်းဆက်ပြီးတော့ထုတ်လွှင့်ပေးနေမှာပါ။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ဘက် Radio အတန်လွင့်အစီအစဉ်တွေကိုတော့ line to meter 25 kHz 11113 line to meter 40 kHz 9013 line to meter 58 kHz 5805တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးသုံးသပ်ချက်ဂျမားရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်ပထမအဦးဆုံးအနေနဲ့ကတော့ဦးအောင်ခင်တင်ဆက်တဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်တရုတ်မကြိုက်တဲ့ຫນွေဥတော်လှန်ရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်။ຫນွေဥတော်လှန်ရေးအောင်မြင်ပြီး Federal Democracy ကျင့်သုံးပါကိုတရုတ်ကွန်မြူနစ်ကမလိုလားကြောင်းဦးအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူပြောပြထားပါတယ
်။ Democracy ကျင့်သုံးရေးအတွက်ရှင်းအာဏာရှင်ကိုတိုက်ဖြတ်နေတဲ့ຫນွေဥတော်လှန်ရေးအောင်မြင်မှာကိုတရုတ်ကွန်မြူနီအစိုးရကမလိုလားဘူးလို့လေ့လာသူအတော်များများကယူဆပါတယ်။အကြောင်းကတော့ဗမာစစ်အာဏာရှင်နဲ့ဆက်ဆံရတာတရုတ်ကွန်မြူနီအတွက်ပိုးပြီးအဆင်ပြေလို့ပါပဲ။1988လူတို့အုံကြွမှုကိုနှိမ်နှင်းချိန်ကစပြီးမြန်မာစစ်တပ်ဟာတရုတ်ကိုအားကိုးလာပါတယ်။ဒီအစိုးရကမှတရုတ်စီမံကိန်းကိုကန့်ကွက်မဲ့သူမရှိပါဘူး။အရတားတပိုင်းဦးသိန်းစင်အစိုးရကမှမြေစုံစီမံကိန်းရပ်တန့်သွားပေမဲ့စစ်တပ်ဟာတရုတ်ကိုမီခိုနေတုံးပဲလို့ပြောနိုင်ပါတယ်။တိုင်းရင်းသားတပ်ဖွဲ့တွေစုပေါင်းပြီးစစ်ကောင်စီကိုတိုက်ခိုက်တာမျိုးတရုတ်ကမလိုလားပါဘူး။ဒါကြောင့်တရုတ်နဲ့မကင်းတဲ့တိုင်းရင်းသားတပ်ဖွဲ့တွေနယူးတော်လာရေးမှမပါဖို့တရုတ်ကကြိုးပမ်းနေပါတယ်။မူဝါဒသုံးခုမှာအခြေခံပြီးတရုတ်ကမြန်မာပြည်နဲ့ဆက်ဆံပါတယ်။တရုတ်အာဏာရှင်စနစ်ကိုအကောင်းမြင်ရေးဟာပထမမူဝါဒဖြစ်ပါတယ်ဒုတိယကတရုတ်ယင်းနှိမ့်နာမှုတိုးပွားရေးဖြစ်ပြီးတရုတ်ဆန့်ကျင်မှုအလုံးပျောက်ပြယ်ရေးဟာတတိယမူဝါဒဖြစ်ပါတယ်ဒီမူဝါဒတွေကိုအကောင့်ထဲဖော်ရမှာရှေ့အစိုးရခင်မှာပိုပြီးအောင်မြင်တယ်လို့ပြောနိုင်ပါတယ
်တရုတ်မူဝါဒ၃ရပ်ကိုအပြည့်အဝအကောင့်ထဲဖော်ပေးနေသူကတော့စစ်ကောင်စီရဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်းဖြစ်ပါတယ်ဒီပုဂ္ဂိုလ်ဟာဦးသိန်းစင်အစိုးရခင်မှာနိုင်ငံရေးအကြံပေးအရာရှိချုပ်အဖြစ်ဆောင်ရွက်စဉ်ကတည်းကတရုတ်သမ္မတရှီကျင်းဖင်ကိုအမွှန်းတင်လာခဲ့သူဖြစ်ပါတယ်တရုတ်နဲ့မြန်မာဟာတစ်တပင်တွေကပေါက်ဖွားလာသူတွေဖြစ်ကြောင်း2019စက်တင်ဘာ25ရက်နေ့ထုတ် China Report ASEAN စာဆောင်မှာဆောင်းပါးရေးသားခဲ့ပါတယ်တရုတ်အာဏာရှင်ကိုကြီးညိုလွန်းတဲ့အတွက်ရှီကျင်းဖင်ရေးတဲ့တရုတ်ပြည်အုပ်ချုပ်ရေးကျမ်းကိုမြန်မာဘာသာပြန်ဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်တရုတ်မြန်မာပညာရှင်တွေပါဝင်တဲ့ဘာသာပြန်အဖွဲ့ကို2016 AB မှာဖွဲ့စည်းပြီးအမှားယွင်းမရှိအောင်မြန်မာပြန်ခဲ့ကြပါတယ်2018ဇူလိုင်လ9ရက်နေပြည်တော်မှာရှီကျင့်ဖင်ရဲ့တရုတ်ပြည်အုပ်ချုပ်ရေးကျန်းကိုမြန်မာဘာသာပြန်နဲ့ထုတ်ဝေခဲ့ပါတယ
်တရုတ်မြန်မာပုံတိတ်လုပ်ငန်းတွေပူးပေါင်းထုတ်လုပ်တဲ့စာအုပ်ဖြစ်ပြီးတရုတ်စီကတင်ကန်းစာယူဖို့အလွန်လိုအပ်နေချိန်မှာထွက်လာတဲ့စာအုပ်ဖြစ်တယ်လို့ဦးကိုကိုနိုင်ကဆိုပါတယ်2019 AP လကအင်္ဂလိပ်ဘာသာထုတ်ရှီကျင့်ဖင်ရဲ့စာအုပ်ဒုတိယရွဲကိုရရှိတဲ့အတွက်တရုတ်မိတ်ဆွေတွေနဲ့အတူမြန်မာပြန်လုပ်ငန်းစရပြန်တယ်လို့ဆိုပါတယ်တရုတ်ပြည်ကအဖွဲ့အစည်းအတော်များများနဲ့ဆက်သွယ်ပြီးနှစ်နိုင်ငံချစ်ကြည်ရေးကိုမြင့်တင်နိုင်ခဲ့ပါတယ်တဲ့မြန်မာစာသုံးတဲ့တရုတ်မီဒီယာတွေလည်းတိုးပွားလာပါတယ်ရှိချင်းပြင်ရဲ့2020မြန်မာခရီးကိုကမ်းချမအချိုးတူရင်းရင်းအကိုဆက်ဆံရေးဖြစ်ကြောင်းကွန်ရက်ပေါက်ပေါ်နဲ့ယူနန်ဂိတ်ဝေးစာဆောင်တွေမှာဖော်ပြပါတယ
်တရုတ်သမ္မတရှိချင်းရဲ့မြန်မာပြည်နှစ်ရက်တာခရီးစဉ်ဟာဆွေမျိုးပေါက်ပေါ်ဖြစ်ရုံသာမကပဲတူဦးတုံစင်းရင်းရင်းအကိုတွေဖြစ်ကြောင်းပြသလိုက်တာဖြစ်တယ်လို့စင်ဝါသတင်းဌာနမှဖော်ပြပါတယ်နေပြည်တော်ခရီးစဉ်ပြီးတာနဲ့ယူနန်ပြည်နယ်ထန်ချုံမြို့နယ်ကစီမိုလာဝါကြီးရွာကိုသွားခဲ့ပါတယ်။ယူနန်ပြည်နယ်မှာတကယ့်ညီရင်အကိုဝါလူမျိုး၄သိန်းကျော်နေထိုင်နေတဲ့အတွက်တရုတ်အတွက်အလွန်အရေးကြီးကြောင်းရှီချင်ဖင်ရဲ့
ဝါဂျီဝါခီကတက်တည်ပြနေပါတယ်မော်စီတောင်းရဲ့အဆိုအမိတ်တွေပါဝင်တဲ့စာအုပ်နီလေးကြောင့်1968မှာတရုတ်စံချိန်ရေးဖြစ်ပွားခဲ့ပါတယ်ဆန်းနှစ်ကြာတော့ဆေအစိုးရတက်လာလို့အပေကံဖြစ်သွားတဲ့အခါမှာတရုတ်အကူအညီနဲ့အာဏာသက်ဆက်လာတာနေပြီးတော့ခေတ်ထိရောက်လာတယ်လို့ပြောနိုင်ပါတယ်
မိမိလွတ်လပ်ရေးကိုထိန်းသိမ်းရင်အလင်းအမြန်တိုးတက်ဖွံ့ဖြိုးခြင်းနဲ့ဖွံ့ဖြိုးစာနိုင်ငံတွေကိုထွက်ပေါက်ပေးနိုင်အောင်တရုတ်ကတီးထွင်ကြံစပေးရမယ်လို့ရှီချင်းဖင်ကမြင်ပါတယ်။ဒါပေမဲ့မြန်မာပြည်ကသဘာဝတရားစာတတွေနဲ့မြေရှားတပ်တူတွေထုတ်ယူမှုကြောင့်ပျက်စီးသွားတဲ့အတိုင်းအတာကိုတော့တရုတ်ကရောမြန်မာစစ်တပ်ကရောသတိထားမိကြပုံမရပါဘူး။အာဏာရှင်ကြီးစိုးတဲ့နေရာမှာသတင်းမီ
ပြည်မှာမရနိုင်ခဲ့တဲ့ဖုံးတော်ဘွဲကိုရှီချင်းပင်ကရရှိသွားတယ်လို့ပြောနိုင်ပါတယ်။တရုတ်အစိုးရစာနယ်ဇင်းတွေဟာနိုင်ငံခြားမီဒီယာနဲ့အရာရန်တွေကိုစီယုံသိမ်းသွင်းဖို့အထူးကြိုးပမ်းပါတယ်။တရုတ်ဝါဒပြလုပ်ငန်းပေါ်များတဲ့နိုင်ငံထဲမှာမြန်မာလဲပါဝင်ပါတယ်။ပြန်ကြားရေးဝန်ကြီးဌာနမြန်မာအတ္တလန်ရဲ့ရုပ်မြင်လန်ကြား SkyNet စတဲ့အဖွဲ့အစည်းတွေကရှီချင်းပင်ရဲ့တရုတ်စီအုပ်ချုပ်ရေးကြံကိုမြန်မာပြည်မှာရုပ်ရှင်ပြနိုင်အောင်စီစဉ်ပေးကြပါတယ်။မြန်မာပြန်ကိုအပိုင်း၃ပိုင်းခွဲပြီး
အခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုတင်ဆက်ပါအောင်မယ်။တကြန်နှစ်ကူးချိန်ကစပြီးတော့အရက်ရှော့တောက်တင်ပုံကိုတင်ပြထားပါတယ်။မြန်မာနှစ်ကူးတကြန်ကြားရောက်လာချိန်မှာအရက်တောက်တုံမှုများရပြီးအသက်အန္တရာယ်ထိခိုက်မှုတွေတွေ့ကြုံရတဲ့အထိရှိတတ်ပါတယ်။အခုလိုအချိန်မှာပဲအထူးသဖြင့်အသက်အရွယ်ရလာသူတွေအရက်ပိုလျှော့တောက်တင်တယ်လို့ကြမ်းကျင်သူတွေကဆိုပါတယ မှုတမတော်ကြီးဒေါက်တာမြင့်နေကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြပေးထားပါတယ
်။ဟုတ်ကဲ့ဒေါက်တာမြင့်လေခင်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံမှာတကြံနှစ်ခုချိန်တည်းအတူတွဲပါလာတတ်တဲ့အရက်တောက်ဆုံးမှုထိန်းသိမ်းသိမ်းဖြစ်နိုင်ရင်လည်းဒီလိုတောက်ဖို့ကအထူးသဖြင့်အသက်ရွယ်ရလာသူတွေမှာပိုရေးချီတာကိုဒီနေ့အဓိကပြောမှာမို့ဘာကနေအဓိကဆရှင်းပြခြင်းလဲဆရာကြီ
းပမာဆုံးအနေနဲ့ BOA နားထောင်တဲ့ပရိသတ်တွေရောဗမာပြည်မှာရှိတဲ့လူတွေရောကျွန်တော် wish လုပ်ချင်တာကတော့ safe and happy new year ကျွန်တော်ဒီ safe ဆိုတဲ့စကားလုံးလေးကိုတောင်းထားတယ်ဘာဖြစ်လို့လဲဆိုတော့အားလုံးသိတဲ့အတိုင်းပဲတင်းကြံကဒီအရက်နဲ့မွေးဆေးဝါးနဲ့ကိုတွဲပြီးတော့လူငယ်တွေအထူးဖြင့်တက်ကြီးတဲ့လူတွေရောတွဲပြီးတော့တောင်းတာကိုတွေ့ရတယ်အဲဒါကြောင့်မလို့ဆိုးကျိုးတွေအနေနဲ့ဒါကားအက္ဆီဒန့်တို့ရန်ဖြစ်တာတို့လူသတ်မှုတို့ဘာလို့ဖြစ်တယ်အဲ့ထမမှဒီအသက်ကြီးတဲ့အုပ်စုကပို့ပြီးတော့ဗောနော်သူက serious medical problem ရှိတဲ့ကြောင့်မလို့သူကပို့ပြီးတော့vulnerable group ဗောပို့ပြီးတော့ထိခိုက်ရှာနာမှုပို့ဖြစ်နိုင်တဲ့အုပ်စုတွေဖြစ်တော့ဗောဒါကြောင့်မလို့ဒီ elderly and alcohol abuse is very important
ဟုတ်ကဲ့ဆရာအဲ့တော့အသက်ရွယ်ကြီးတဲ့သူတွေမှာအရက်တောက်တာကိုအလွန်ကျုံမဖြစ်မိဘူးပေါ့ဆရာနော်
။ဟု
တ်။ဘာကြောင့်အခုလိုအလွန်ကျုံမတောက်မိပဲနဲ့ဒီထိမ့်တဲ့တောက်ဖို့ကပိုအရေးကြီးလာတာလဲဆရာကြီး
။အသက်ကြီးလာတဲ့အခါကျတော့လူငယ်တွေလိုမျိုးဒီသူတို့ရဲ့ခန္ဓာကိုယ်ကအသေးတို့ကြောက်ကတ်တို့နှလုံးတို့မာဆယ်တို့အကြောအရွတ်တွေကအုံနောက်တွေကငငယ်ကလူတွေလိုမတန်မာတော့ဘူး။သူတို့ကဒီအကြပောက်ရောက်လာတဲ့အခါကျတော့ငငယ်ကအရက်ကိုတစ်ခွက်နှစ်ခွက်သုံးခွက်လေးခွက်တောက်ရင်ဘာမှမဖြစ်ပေမဲ့အသက်ကြီးတဲ့အခါမှာအရက်တစ်ခွက်တောက်တာနဲ့နှစ်ခွက်တောက်တာနဲ့ဒီအကောရဲ့ဆိုးကျိုးဟာပိုပြီးတော့ပိုများနိုင်တဲ့သဘောရှိတယ်။နောက်တစ်ခုကအသက်ကြီးလာတဲ့အခါကျတော့အသေးပေါ့အဓိကအသေးပေါ့အရက်တောက်လိုက်တဲ့အခါကျတော့အသေးကနေပြီးတော့ခြေဖျက်ရတယ်။အသက်ကြီးလာတဲ့အခါကျတော့အသေးကတိတ်ပြီးတော့အလုံးမလို့တော့ဘူး။အလုံးမလို့တဲ့အခါကျတော့တောက်လိုက်တဲ့အကောဟာခန္ဓာကိုယ်ထဲမှာပိုပြီးတော့ကြာကြာနေတယ်။ကြာကြာနေတဲ့ခါကျတော့အဲ့ဒီဟာဆိုးကျိုး effect ကပိုပြီးတော့ဖြစ်တယ်ပေါ့ဒါပေမဲ့ at the same time ပါပဲဒီချိန်ထဲမှာပဲသူကလူတွေကထင်တာငါဟိုတုန်းကတော့သုံးပတ်တောက်နိုင်တယ် လေးဘက်တောက်နိုင်တယ်အခုလည်းသုံးဘက်လေးဘက်တောက်မှာဘာမှဖြစ်ပါဘူးဆိုတော့အခုကတတိထားမှာကအသက်ကြီးလာတဲ့ခါမှာငယ်ငယ်ကတော့မဟုတ်တော့ဘူးဆိုတော့နောက်တစ်ခုကတက်ကြီးတဲ့လူတွေမှာပို့ပြီးတော့ဒီငယ်တဲ့လူတွေဆိုအောင်ယောဂအခန်းတွေကအကုန်ဖြစ်ပေါ်ဖြစ်လာတယ်သူကဟာနှလုံးယောဂါတို့ဒီဒမန်ရှာလို့ခေါ်တဲ့မှတ်ညာမကောင်းတဲ့ယောဂါတို့နောက်တစ်ခါဒီအသေးယောဂါခင်းနီယောဂါအဆုတ်ယောဂါအစုံလုံးသူကပို့ဖြစ်လာတယ်ဒီအရက်ကိုသူကပို့ပြီးတော့မခံနိုင်ဘူးဖြစ်လာတော့
ဟုတ်ကဲ့ဆရာကြီးနောက်ရောတက်ကြီးတွေဘာကြောင့်ပို့ထိုင်တင်းတင်းတောက်တယ်လဲဆရာကြီ
းအသက်ကြီးတဲ့လူတွေမှာပို့ပြီးတော့ဖြစ်နိုင်တာကရေသိပ်မတောက်တဲ့ခါကျတော့ကျွန်တော်တို့ခေါ်တော့ဓာတ်စာရေချုပ်တယ်တော့ဗော dehydration ဖြစ်တယ်ပို့ပြီးတော့ဒီ negative ပုံမဆိုးရတဲ့ effect တွေပို့ပြီးတော့ရနိုင်တယ်အဲ especially ကဗမာပြည်မှာဆိုလို့ရှိရင်တော့အခုအချိန်ကအပူပြင်းတဲ့အချိန်ကြတာခါကျတော့အပြင်ကိုလည်းထွက်တဲ့ခါကျတော့ရေခန်းချောက်မှုဗော dehydration ရောပို့ဖြစ်တယ်ပို့ပြီးတော့ဒီဆိုးဆိုးဝါးနောက်ဆက်တွဲ effect တွေပို့ဖြစ်နိုင်တယ်ဆိုတဲ့ဟာကိုသတိထားမိအောင်ဗောနောက်တစ်ခုကအသက်ကြီးလာတဲ့ခါကျတော့ပို့ပြီးတော့တခြားလူတွေလည်းဆားလို့ရှိရင်ချော်လဲတာတို့အယိုးချိုးတာတို့ဘာလို့ပို့ဖြစ်တတ်တယ်အရက်ကလည်းသူကချော်လဲတာတို့အယိုးချိုးတာတို့ဘာလို့ဖြစ်နိုင်တဲ့တောင်လို့သူကငကိုလေးကဖြစ်ပြီးသားဟာအရက်နဲ့တွဲလိုက်တဲ့ခါကျရင်ပို့ပြီးတော့ဆိုးဆိုးဝါးဖြစ်နိုင်တယ်ဆိုတဲ့ဟာလည်းသတိထားဖို့လိုတယ်နောက်တစ်ခုကအရက်ကိုတောက်ပြီးတော့ဒီတခြားဒီဆေးတွေဘာတွေနဲ့တွဲတောက်တဲ့ခါမှာမေ့ပြီးတော့ aspiration သူကအဆုတ်ထဲကိုအံဖက်ဝင်ပြီးတော့အံဖက်ဆိုးပြီးတော့ဖြစ်တာတို့မူးမေ့လဲတာတို့ဒါပို့ပြီးတော့ဖြစ်နိုင်တယ်။နောက်တစ်ခုကတော့တိတဲ့အတိုင်းပဲအသက်ကြီးတဲ့လူတွေမှာဆေးဝါးတွေပုံမယိုးရတယ်ငယ်တဲ့စားလို့ရှိရင်ဥမာအနေနဲ့ဆိုလို့ရှိရင်သူက aspirin အတိုင်းတောက်နေတဲ့လူတွေအရက်တောက်လို့ရှိရင်ပို့ပြီးတော့ဒီအစာရင်လာဖြစ်နိုင်တယ်ပို့ပြီးတော့ဒီအစာရင်လမ်းကြောင်းတွေတွေးကြောယူစိတ်မှုပို့ဖြစ်နိုင်တယ်။နောက်တစ်ခုကအရက်နဲ့ဒီကျွန်တော်တို့ဗမာပြည်မှာခေါ်တော့ paracetamol ပေါ့ paracetamol တွဲတောက်လို့ရှိရင်ဘာလဲအသေးကိုပို့ပြီးတော့ထိနိုင်တယ်အသေးရောကအခံရှိတဲ့လူတွေဆိုလို့ရှင်ပို့ရှိုးရနိုင်တယ်ဆိုတော့နောက်တစ်ခုကတချို့လူတွေကဒီအယ်ကိုဟောနဲ့စိတ်ငြိမ်ဆေးတို့အိတ်ဆေးတို့အဲ့ဒီဟာတွေကပို့ထွဲပြီးတောက်လို့ရှင်သူကပို့ပြီးတော့အန်ဒီယာပုံများတယ်အတက်ရှူတာရက်သွားတာဖြစ်နိုင်တယ်အစာရင်အန်ဖက်ဆိုတာတွေဖြစ်နိုင်တယ်အဲ့ဒါတွေရဲ့အကြောင်းပို့ပြီးတော့ဒီအသက်ကြီးတဲ့လူတွေမှာပို့ပြီးတော့လူငယ်တွေထက်ပို့ပြီးတော့အန်ဒီယာရှိတယ်ဆိုတော့တွေ့ရတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီပိုအနေဖြစ်နိုင်တဲ့သက်ကြီးတွေမှာပေါ့နော်ဘလောက်ပမာဏပဲဒီအနေကိအောင်ပေါ့နော်ထိမ့်တောက်တင်တာကိုအတိအကျဆရာအကြံပြုလို့ရမှာ
ဒီအနောက်တိုင်းနိုင်ငံမှာတော့တတ်မှတ်ချက်ရတော့မြို့သမီးဆိုလို့ရှိရင် one drink ဒါတစ်ပတ်ပေါ့ဘီယာဆိုပလင်းတစ်ပလင်းပေါ့ဝိုင်ဆိုလို့ရှိရင်တစ်ခွက်ပေါ့ဆိုတော့မြို့သမီးဆိုလို့ရှိရင်တစ်ရက်ကိုဒီလောက်ပဲတောက်တင်တယ်ဒါမြို့သားဆိုလို့ရှိရင်တစ်ခွက်နဲ့နှစ်ခွက်ပေါ့တစ်ပတ်ကနေနှစ်ပတ်ဟုတ်ပါတစ်ပတ်လုံးအနေနဲ့ဆိုလို့ရှိရင်တော့ခဏပတ်ထပ်ပို့ပြီးတော့ကြော်တင်မှုလို့ဒါအရှံပြုတာလေဒါကတော့အနောက်တိုင်းနိုင်ငံတွေရဲ့ယဉ်ကျေးမှုရကြွက်ချက်ပြီးတော့လှုပ်ထားတာဗမာပြည်မှာကြတော့တချို့လူတွေကအရက်ကိုတစ်ခါမှမတောက်ဘူးတဲ့လူတွေရှိတယ်တချို့လူကတော့တောက်တဲ့လူရှိမှာပေါ့နော်ဗမာပြည်မှာကြတော့အဲ့ဒီအတိုင်းကိုအတိအကျလိုက်တာပေါ့နည်းနည်းခက်တယ်ခက်တယ်ဆိုတော့တချို့ကြတော့ဒီခါကြတော့ပြောရတာခက်တယ်ဘာဖြစ်လို့ဆိုတော့သူကတချို့လူကခန္ဓာကိုယ်ပမာဏကြီးတာသေးတာရှိတယ်တချို့လူကယောက်ျားမိန်းမတချို့လူကဒီ genetic နိုင်ငံကတောက်သလားမတောက်သလားနောက်ပြီးတော့ကိုယ့်ရဲ့ချမ်းမာရေးအခြေအနေနောက်ယောဂအခြေအနေအကုန်လုံးကိုခြုံငုံပြီးတော့ဆုံးဖြတ်တင်တယ်လို့ထင်တယ်ခေတ်ရေးကိုကတခါမှမတောက်ဘူးချမ်းမာရေးလည်းမကောင်းဘူးနှလုံးယောဂရှိတယ်အသေးယောဂရှိတယ်နောက်ကန်ဆာရှိတယ်ဘာညာဆိုရင်တော့အရက်ကိုတော့နည်းနည်းတောက်ချင်ရင်တော့မှတော်တော်ကြီးကို short တောက်ပေါ့ဟုတ်ဒီမှာပြောထားတဲ့တပတ်တောက်တင်တယ်ဆိုတော့တပတ်ထားတပတ်မဟုတ်ဘဲနဲ့တောက်ဝပေါ့ဘီယာဆိုလို့ရှိရင်လည်းတပလင်းမဟုတ်ဘဲနဲ့ပလင်းတဝပေါ့ဝိုင်ဆိုလို့ရှိရင်လည်းတခွက်မဟုတ်ဘဲနဲ့ခွက်ဝပေါ့အဲ့လိုမျိုးတောက်တာပို့ပြီးတော့ကောင်းမယ်လို့ထင်တယ်နောက်တစ်ခုကအရက်တောက်တဲ့အချိန်မှာတော့ခေါင်းနာကတော့တခြားချိပေးမဲ့လူပေါ့သားသမီးတွေလည်းကောင်းသူကညီကောင်မောင်မတော်ကလည်းအနားပါလေးချိပေးလို့ရှိရင်တော့ပို့ကောင်းမယ်လို့ထင်တယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမြင့်လို့ခင်ဗျာ
ဒါကတော့ကိုဝင်းမင်းအပတ်စဉ်တင်ပြတဲ့ဂျမားရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအရက်နဲ့ဂျမားရဲ့အကြောင်းကိုဒီတစ်ပတ်မှာတင်ပြခဲ့တာပါအခုဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကအဖြစ်အပျက်တွေသတင်းအချက်အလက်တွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါတော့မယ် Fever Wine Dot သားတွေကစူးစီးတိပြတင်ဆက်ထားတာပါခင်ဗျာ
က်စင်တင်ဆက်သွားမယ်တယင်းတည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတယင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တယင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒီသားတယင်းသားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တယင်းတည်င်းလွာမှာနားဆင်ရမှာတွေကတော့ကမ်လူမျိုးနဲ့ပစီကြီးရွာကိုလေကြောင်းကနေပုံကျဲတိုက်ခိုက်မှုတွေကလေးငယ်တွေအပါဝင်လူအစုလိုက်ပြုံလိုက်တိုက်ဆုံမှုနဲ့ပတ်သက်ပြီးတော့စစ်တပ်က NUG ရုံးကိုတိုက်ခိုက်တာလို့ဝန်ခံလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်ကော့ကရိတ်နဲ့မြောက်ရီမျိုးတို့မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်နယ်စပ်ကုန်သွယ်ရေးလုံးဝရပ်တန့်သွားပြီးကုန်စည်နှုန်းတွေတက်လာနေတယ်လို့ကုန်သည်တွေကပြောပါတယ်။တရင်လွားရီတဲမှာတော့ဖလားမျိုးအနီးမှာရှိတဲ့စစ်ကောင်စီတပ်ရဲ့ဗတ်စကန်တိမ့်ပိုက်ခံရတဲ့နောက်စစ်တပ်ကလေကြောင်းကနေတံပြန်တိုက်ခိုက်မှုကြောင့်အရက်သားတွေတိုက်ဆုံခဲ့တဲ့အကြောင်းကိုနားဆင်ကြရမှာပါ
။ကျမကနန်းဟောင်မှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။စကိုင်းနိုင်ကံဘလူမြို့နယ်ပစီကြီးရွာကိုစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်တွေအပါအဝင်လူ80ကျော်တေဆုံးခဲ့ပြီးဒဏ်ရာရရှိသူတွေလည်းအယောက်90နီးပါးရှိနေပါတယ်။ဧပြီလ17ရက်နေ့မှာပြည်သူ့လုံခြုံရေးအဖွဲ့ပလဖရုံးဖွင့်ပွဲကျင်းပနေချိန်လေရင်ကနေပုံကျဲခဲ့တာဖြစ်ပြီးစစ်တပ်ကတော့ NUG ရုံးကိုတိုက်ခိုက်တာလို့ဧပြီလ12ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေကနေဝန်ခံလိုက်ပါတယ်။ပုံကျဲခံရမှုကြောင့်တေဆုံးသွားတဲ့အလောင်းတွေကိုကောက်ပြီးမိတကြုံမှုပြုတ်လုနေချိန်စစ်တပ်ကလေကြောင်းကနေထပ်မံလာရောက်ပုံကျဲခဲ့လို့တေဆုံးထိခိုက်ဒဏ်ရာရမှုတွေထရှိခဲ့တယ်လို့မြေပြင်သတင်းရင်းမြစ်ကပြောပါတယ်
။ကချင်ပြည်နယ်ရွှေကိုမြို့နယ်ထဲကစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတာနှစ်ပတ်လောက်ရှိလာပြီးဖြစ်ပြီးစစ်တပ်ဘက်ကစစ်ကြောင်းမှုအပါအဝင်နှစ်ဖက်စလုံးမှာတေဆုံးမှုတွေရှိနေတယ်လို့ဒေသခံကကွယ်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။စစ်တပ်ဟာသူတို့ဘက်အထိနာပြီးနောက်တိုက်လေရင်နဲ့ရွာတွေထဲဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။လေရင်ကနေဘုံကျဲလို့နေအိမ်တွေထိမှန်ပျက်စီးခဲ့တယ်လို့မန်ဝုံကြီး၊စီမူကြီး၊စီတာ၊စီမူလေးမန်နာရွာတွေထဲကအိမ်တွေကိုလည်းမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံအမျိုးသမီးတစ်ယောက်ကပြောပါတယ်မလကုံကလေးကစီရီတင်းမှနေတဲ့ရွှေကိုမာတော့ခလာရ89ခလာရ10ကအင်အား60လောက်ပါတဲ့စစ်ကြောင်းအပြင်ဗမော်အခြေဆိုင်ခမာရ236ကအင်အား80ပါပူပေါင်းအဖွဲ့တို့နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူပေါင်းဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေပြီးရွာပေါင်း30လောက်ကပြည်သူတွေလည်းဘေးလွတ်ရာမှာထွက်ပြေးတိမ်းရှောင်နေကြရပါတယ်
မီဇိုရမ်ပြည်နယ်ချမ်ဖိုင်းခရိုင်အတွင်းမှာနေထိုင်ကြတဲ့မြန်မာစစ်ဘေးရှောင်ပြည်သူတွေအနေနဲ့နိုင်ငံသားစစ်စရေးကပ်ရမပုံတင်တွေကိုဧပြီလ15ရက်နေ့မတိုင်ခင်အနှံကြဖို့ခရိုင်အုပ်ချုပ်ရေးမှူးကအသိပေးထုတ်ပြန်လိုက်ပါတယ်စစ်ဘေးရှောင်တွေလိုက်နိုင်ရမယ့်စီမင်းစည်းကမ်းဥပဒေအချက်5ချက်ကိုထုတ်ပြန်ခဲ့ပြီးအဲ့ဒီထဲမှာဧပြီလ15ရက်နေ့မတိုင်ခင်ရက်ကြီးအဆင့်ဖွဲ့စည်းထားတဲ့စစ်ဘေးရှောင်ကော်မတီစီကိုမပုံတင်တွေအနှံရမယ်လို့ဖော်ပြထားပါတယ်မြန်မာစစ်ရှောင်တပေါင်းကျော်ရှိတဲ့ဂျမ်ဖိုင်းမှာစစ်ရှောင်တွေမိမိသဘောနဲ့ပြောင်းရွှေ့နေထိုင်တာပြစ်မှုတစ်ခုခုကျွလွန်တာမျိုးဖြစ်ရင်လွယ်လင့်တကူမထွက်ပြေးနိုင်အောင်နဲ့ပြစ်မှုကျွလွန်သူတွေကိုဖမ်းဆီးအရေးယူမှုအပိုင်းမှာအထောက်ကူပြုဖို့ဒီလိုလုပ်တာဖြစ်တယ်လို့စစ်ရှောင်တွေကိုကူညီသူတချို့ကသုံးသပ်ပါတယ်
ရှမ်းပြည်နယ်တောင်ပိုင်းလက်ချားမြို့မှာအခုပတ်အတွင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်ဒုတိယပါတီ SSPP တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေပါတယ်။ဧပြီလ9ရက်နေ့ကလက်ချားမြို့စလိုင်းလွယ်ရွာနာမှာ10မိနစ်ခန့်အကြာပစ်ခတ်မှုဖြစ်ပွားခဲ့ပြီး SSPP တပ်သား3ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ RCSS တပ်သား1ယောက်သေဆုံးပြီး1ယောက်အဖမ်းခံရတယ်လို့မီပြင်းတည်င်းအရင်အမည်ကပြောပါတယ်ဧပြီလ17ရက်နေ့မှာတော့မလန်းရွာနာမှာထပ်မံတိုက်ပွဲဖြစ်ပွားခဲ့ရာမလန်းရွာအပါအဝင်ရွာ6ရွာကဒေသခံတွေလက်ချမြို့တဲကိုစစ်ပီးတိမ်းရှောင်လာခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ
်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ကော့ကရိတ်နယ်မြဝတီမြို့နယ်တို့မှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နိုင်ငံကုံသွေးရေးလုံးဝနီပါရက်တန့်သွားခဲ့ရာကုံစင်းနှုံအဆက်မတန်မြင့်တက်လာနိုင်တယ်လို့နေဆက်ကုံတဲတွေကပြောပါတယ်ကုံသွေးရေးအချက်ချာဖြစ်တဲ့မြဝတီကော့ကရိတ်အာရှလာမကြီးတလျှောက်မှာမတ်လနောက်ဆုံးအပတ်ကစပြီးစစ်တပ်နဲ့ KNL ပူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့စစ်တပ်ကလေကြောင်းကနေဧပြီလ12ရက်နေ့အထိပစ်ခတ်တိုက်ခိုက်ခဲ့ပါတယ်မြဝတီကနေထိုင်းနိုင်ငံထုတ်ကုန်ပစ္စည်းတွေဖြစ်တဲ့အခြေခံစားတောက်ကုံ၊ဆေးဝါး၊အလကုံ၊လူသုံးကုံ၊ဆောက်လုပ်ရေးကုံ၊ကျန်းပစ္စည်းတွေကိုတင်သွင်းနေတာဖြစ်ပေမဲ့ Nowadi Kokri Asha Langoro, April Lakonia Negan in a Satayani at tea at Thoma Pujapo, Dolaye in Asuriga, Topian Tavare.
Sikonsi Yuko Pueco Machine Si, Mapo Matin Kere, Yakan Pine, a Chisai Nangae Party, Yong the Chuga, Saint Borigo, Piocha like Jabi, Pidelo, Party Tawan Shiduriga, Piovare, a Ted Topian Kere, Party Mapo Tin Ubri Teya, Nguiji Ake Kejang, Mapo Matin Kere, Gaman Tain da Partiga, Tawan Shidurigo, Sito Lai Apuega, Party Saint Bo Piochapo, Fosetri Bene Dre, Piocha Layarelo, Party Tawan Shiduriga, Piovare, Taina Lumia Tute Party Kale, Budi Dao Miu Amma Leja Gwama Puenhe Tare Bati Yonga Saimbo Gu Mala Nasen Ngayani Ga Pio Cha Lai Bi Pite Lu Bati Ogata Pitu U Aung Jo Zo Ga Pio Bare Sikang Siye Yuikau Pue Gomashin Si Mappo Matin Kere Jekhaim Bine Ga Nangayi Bati Nga Bati Piatin Lai De Lu Mala Nasen Shiyani Ma Topian Ke Bare
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါချင်းပြည်နယ်ဖလားမြို့အနီးဘာကျေးရွာကစစ်ကောင်စီရဲ့တပ်စခန်းကိုချင်းမြို့သားကာကွယ်ရေးတပ်ဖွဲ့ CNDF
ဖလားမြို့နယ်ဆင်နမိုင်လောက်အကွာမှာရှိတဲ့ ဗာရကြီးရွာကစစ်ကောင်စီတပ်စခန်းကို ABLA 10 ရက်နေမနက် 9:00လောက်ကစပြီး CNDF ကအလေးငိုက်ဝင်ရောက်တိုက်ခိုက်ခဲ့ရာ တနအီခွဲကြော်ကြာအပြန်လှန်ပစ်ခတ်မှုအပြီး အဲ့ဒီတပ်စခန်းကိုသိမ်းပိုက်နိုင်ခဲ့ကြပါတယ် တိုက်ပွဲအတွင်းမှာဘူကြီးတအူးအပါဝင်စစ်ကောင်စီတပ်သား 14ယောက်တေဆုံးပြီးတော့ 11ယောက်ကိုစစ်တုံ့ပန်းအဖြစ်အရှင်ဖမ်းမိခဲ့တယ်လို့ချင်းမြို့သားအဖွဲ့ချုပ် CNO CNDF ပြောရေးဆိုခွင့်ရှိသူစလိုက်ကျုံငိုင်းကပြောပါတယ်
ဘတ်စကကျွန်တော်တို့ငါးနိုင်လောက်ကစတက်တက်ပြီးတဲ့အချိန်မှာကျွန်တော်တို့ဘတ်စကအာသိမ့်မိတယ်ပေါ့စကောင်စီဘက်အကြဆုံးတော်တော်များများရှိမယ်နောက်ပြီးတော့အရှင်ဖန်းစီရတာတွေလည်းရှိတယ်ပထမဖန်းတာ14ယောက်ဒါပေမဲ့အဲ့အချိန်မှာတည်တာ3ယောက်ဆိုတော့ 7ယောက်ပဲကျန်မယ်ဒါနဲ့တချို့သိမ့်စီများမိတာလည်းရှိတယ်ပေါ့နော်ဘတ်ကြီးဟာကလေးဖလန်ကားလန်းပေါ်ကမဏိပူရာမြစ်ဘေးမှာတည်ရှိတဲ့ရွာတစ
ဝင်ရောက်တိုက်ခိုက်ရတာလို့စလိုက်ကျုံငိုင်းကဆက်ပြောပါတယ
်ဒီဘတ်စကန်ဆိုတာလဲပြည်သူလူထုကိုတော်တော်နောက်ဆက်ပေးတဲ့ဟာဖြစ်တယ်သူဘာဖြစ်လို့လဲဆိုတော့အဲမှာတင်းပတ်စံကောက်လာမျိုးတွေနောက်ပြီးတော့ဒီလမ်းမကြီးပေါ်မှာဖြစ်တဲ့အတွက်နောက်ဆက်လဲတော်တော်များများဖြစ်တယ်ပေါ့အဲ့ဒါကြောင့်လဲကျွန်တော်တိုက်တာပါအ
ဲ့ဒီစခန်းသိန်းတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့တွေစီကနေတနက်အလက်20ဂျီပေါက်58ခုဂျီစံ3500 60မမစိန်ပြောင်းအပါဝင်လက်နဲ့ခဲရန်အမြောက်အများသိမ်းစီရမိပြီးစခန်းကိုလည်းမီးရှို့ဖျက်ဆီးခဲ့ကြတယ်လို့ဆိုပါတယ်ဗားစခန်းသိန်းတိုက်ပွဲတဲ့ CNDF ရဲဘော်တယောက်နဲ့ဗားကြီးရွာကဒီတခန့်ရွာတကြီးတယောက်တေဆုံးခဲ့ပါတယ်ဗားစခန်းသိန်းတိုက်ပွဲမှာအထိနာခဲ့တဲ့စစ်တပ်ဟာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဖလန်းကနေမိုင်20လောက်ဝေးတဲ့ဝေဘူးလာမြို့ငယ်လေးကအသက်12နှစ်အရွယ်ကလေးတဦးအပါအဝင်ပြည်သူ9ယောက်တေဆုံးခဲ့ရပါတယ်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်အင်းလေးကံမှာလုတ်တဲ့ရေပေါ်တကြံပွဲတော်ဟာစစ်ကောင်စီကိုထောက်ခံတဲ့လူနည်းစုကစီစဉ်ကျင်းပတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒီကြောင်ကိုတော့ကျွန်မအမြင်အနေတင်ဆက်ထားပါရယ်ရေပေါ်တကြံပွဲတော်ကိုအင်းလေးဒေသနန်းပတ်မြို့ရဲ့ရေပြင်ပေါ်မှာရှိတဲ့ခေဆန်းရင်ရေကစားမန်တပ်မှာဧပြီလ23ရက်နေ့ကနေ26ရက်နေ့အထိကျင်းပသွားမှာဖြစ်ပြီးဒီပွဲဟာကိုကျိုးစီးပွားကိုကြီးတဲ့လူနည်းစုနဲ့စစ်ကောင်စီကပေါင်းပြီးတော့လုပ်တာဖြစ်တယ်လို့ Justice Movement for Community အင်းလေးအဖွဲ့ကိုတီထောင်သူဒေါ်ယူလိုင်သိန်းကပြောပါရယ်
ဒီကိုကျိုးစည်းပွားကိုပဲကြည်တတ်တဲ့အင်းသားလူမျိုးစုနဲ့ဒီအကြံဖက်စအုပ်စုတွေကပေါင်းပြီးတော့မှအာဒီလူမျိုးပွဲလုပ်တယ်လို့ကျမမြင်နေပေါ့နော်ပြီးလို့ရှိရင်အင်းလေးမှာအပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့တယ်ဒါပေမဲ့အခုချိန်မှာကအင်းလေးတေသအယမ်းရုပ်အေးချမ်းနေပြီးဟိုတည်ငြိမ်နေပြီးအယမ်းရုပ်ပြောစရာကောင်းနေပြီးဆိုတဲ့ဟာမျိုးသမီးတက်ဖန်တီးနေတာပေါ့နော်ဒါကဒီဟာရဲ့အကျိုးဆက်ကလူတွေရဲ့စိတ်ကိုအာရုံကြောင်းသွားအောင်လုပ်တာလည်းဖြစ်နိုင်တယ်။နောက်တစ်ခုကဒီတော်လှန်ရေးလုပ်နေတဲ့လူတွေအပြော့သွားအောင်လို့သူတို့ဒီလိုမျိုးအကွက်စင်ပြီးတော့မလုပ်ရတော့ကျမမြင်နေပေါ့နော
်။ရေပေါ်တကြံပွဲတော်ကိုကျင်းပဖို့စီစဉ်နေတဲ့သူတွေကစစ်ကောင်စီလက်ဝေကံ
အင်းမြူသားဖွဲ့ချုပ်ပါတီခစ်ဆန်းရင်ဂျာပိုးချီနဲ့ရကန်းယုံစစ်ကောင်စီအမခံထောက်ခံတဲ့လုပ်ငန်းရှင်တွေကအစီအစဉ်ကျင်းပကြတာဖြစ်တယ်လို့ဆိုပါရီအင်းလေးဒေသအတွင်းမှာဖြစ်နေတဲ့အရက်သားတွေဖမ်းဆီးခံရမှုစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြကစစ်ရေးအခြေအနေတွေကြောင့်အင်းသားပြည်သူတွေကဒီပွဲကိုစိတ်ဝင်စားမှုမရှိကြသလိုသူတို့ကလည်းကိုစားမပြုတ်ဘူးလို့အင်းလေးဒေသခံအမျိုးသမီးတယောက်ကပြောပါတယ်
သူတို့ဟာသူတို့လောက်တယ်လေအာကျမတို့အင်းသားလူမျိုးကိုစားပြုတ်ရလို့တော့မထင်ဘူးပေါ့နော်ဟိုအတိမတ်လည်းမပြုတ်နိုင်ဘူးနောက်စက်တက်ပြီးတဲ့အယူရင်းတော့ပဲကိုင်းနေအင်ပါတီကိုလည်းကျမတို့မထောက်ခံနိုင်ဘူးပေါ့အဲဘယ်သူမှလည်းတွားကြမှာမဟုတ်ဘူးလေနော်အဲသူတို့လူတစ်စုနဲ့ပဲအချင်းရောလောက်သွားမယ်တဘောတော့ရှိရပေါ့
ခေဆန်းရင်ရေကစားမန်တပ်မှာ2019ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်တုန်းကလည်းမြန်မာနိုင်ငံရဲ့ပထမဆုံးရေပေါ်တကြံပွဲတော်အဖြစ်စီစီကားကားကျင်းပခဲ့ပြီးအင်သာရိုးရာနှစ်ကြိမ်ရှိစုစွန်းလောင်ပွဲနဲ့ရေပေါ်စွန်းလန်စိန်လောင်ပွဲတွေကိုလည်းပူးတွဲကျင်းပခဲ့ကြပါရယ်ကိုဗစ်ကာလအပြင်စစ်အာဏာသိမ်းမှုကြောင့်ပွဲကျင်းပမှုတွေရပ်တန့်ခဲ့ရကနေအခု2023မှာကျင်းပဖို့အတွက်ပြန်လုပ်နေတဲ့အပေါ်ဒေသခံတွေအကြားဝေဖန်ပြောဆိုနေကြပါတယ်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ကံဘလူမြို့နယ်ပစီကြီးရွာကိုလေကျောင်းကနေဘုံကျဲတက်ခိုက်ခဲ့တဲ့အတွက်ကလေးငယ်အပါအဝင်လူ80ကျော်သေဆုံးမှုနဲ့ပတ်သက်ပြီးစစ်တပ်က NUG ရုံးကိုတိုက်ခိုက်တာလို့ဝန်ခံလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်မြတ်ဝတီနယ်ကော့ကရိတ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နှစ်နိုင်ငံကုန်သွယ်ရေးလုံးဝနီးပါးရပ်တန့်သွားတယ်လို့နယ်စပ်ကုန်တွေကပြောပါတယ်
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းတော့ဒီကနေအပတ်စဉ်တက်ဆက်ပေးနေတဲ့တိုင်းပြည်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာပြီပ
ါ။ဒါကတော့တိုင်းရင်သားဒေတာကအချက်အလက်အဖြစ်အပျက်တွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ Fever Wine တော်သားတွေကတင်ဆက်ထားတာပါ။VOA ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ
်။စကိုင်းတိုင်းကဲမလူမျိုးနဲ့ဗစီကြီးကျေးရွာမှာစစ်ကောင်စီရဲ့ April 17ရက်လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်း150ကျော်တေဆုံးရတဲ့အကြမ်းဖက်မှုဟာထိတ်လန့်ဆိုးရင်စရာကောင်းကြောင်းနဲ့ပြဒနာအားလုံးကိုငြင်းချမ်းစွာအပြေရှာကြဖို့အတွက်အိန္ဒိယအစိုးရကကြက်သပရင်းနယ်မှာပန်ချလိုက်ပါတယ်။မြန်မာပြည်သူတွေကအိန္ဒိယရဲ့အိန္ဒိယချင်းမိတ်ဆွေတွေဖြစ်တဲ့အတွက်ဘယ်အားလုံးကအကြမ်းဖက်မှုတွေရက်ဆက်ပြီးပြဒနာအားလုံးငြင်းချမ်းစွာဖြေရှာကြဖို့အတွက်အိန္ဒိယကထပ်တလဲလဲတိုက်တွန်းနေကြောင်းအိန္ဒိယနိုင်ငံရဲ့ဌာနပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်တေဆုံးသူအရေအတွက်အတိအကျမသိရသေးပေမဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း165ယောက်တေဆုံးပြီးအယောက်30ကျော်ဒဏ်ရာရတယ်လို့ပြောပါတယ်။လူရန်နဲ့ချီတေဆုံးရတဲ့ဒီကံဘလူပစီကြီးချေရွာလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ကန့်ကွက်ရှုံချတဲ့အထက်မှာအာဆီယံအဖွဲ့ဝင်စင်ကာပူနိုင်ငံလည်းပါဝင်လာပါတယ်။အရတားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဘယ်တိုက်ခိုက်မှုမျိုးကိုမဆိုရှုံချတစ်တယ်ပြီးတော့ခွင့်လွှတ်နိုင်မှာမဟုတ်ဘူးလို့စင်ကာပူနိုင်ငံကြီးဝန်ကြီး Vivian Balakrishnan ကချက်ဒဘရီနဲ့မှာပြောပါတယ်။တရုတ်နိုင်ငံကိုရောက်နေတဲ့ဘရာဇီးသမ္မတလူလာဒယ်ဆီလ်ဗာဟာဘရာဇီးယားကမ္ဘာအခင်းအကျင်းတွေကိုပြန်ရောက်လာပြီလို့ပြောပါတယ်။ဒါကဘရာဇီးနိုင်ငံကကုန်သွယ်ဆက်ဆံရေးပိုကားအားကောင်းလုပ်မှနဲ့ယူကရိန်းငြိမ်းချမ်းရေးအတွက်ပံ့ပိုးလှုပ်ဆောင်မှုတွေကိုရည်ညွှန်းပြောဆိုလိုက်တာဖြစ်ပါတယ်။ဆာနက်နာရာနဲ့ချီတဲ့စစ်အမေရိကန်ထောင်လိုင်းစင်စစ်တမ်းတွေပေါက်ကျမှုနဲ့မက်ဆာချူးဆက်အမျိုးသားအစောင့်တပ်ဖွဲ့၄ရက်ကအသက်21နှစ်အရွယ်ဒက်ကလစ်ဂျက်ဒက်ကလစ်တရှေယာကိုကျတဲ့ဘရင်းနဲ့မုန်းလွဲပွဲမှာဖမ်းဆီးလိုက်ပါတယ်။
သတင်းချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့အတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကမတ်သိန်ကြီးထိုက်ဖြစ်ပါတယ်အတန်ပတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဒယ်ရက်စမစ်တို့ဖြစ်ပါတယ် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်မြမပြည်သူပြည်သားအပေါင်းလည်းဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကအစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာThank you.
This program has come to you from the Voice of America, Washington.